Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်ဇွန်လ25ရက်တနင်္ဂနွေနေ့မနက်ခင်း VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းနိုမီတာ32 40နဲ့49တို့ကသာမက VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းတိုက်ရိုက်ဖန်ယူနိုင်နိုင်ပါတယ်ရှင်။ကျမခွန်ညိုပါအခုမနေ့အစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါရှင်ကျမခင်မြွှေထွေးပါ။တရုတ်နိုင်ငံစီချွန်းပြည်နယ်ရှင်မိုကျေးရွာမှာမြေပြိုရာကြောင့်သေဆုံးသူ15ယောက်ထက်မနည်းရှိပြီးတော့တရာကျော်ပျောက်ဆုံးနေတဲ့အကြောင်းပြည်သူ့အာဏာပိုင်တွေကပြောပါရယ်။ရှင်းလာမဲ့နှစ်နှစ်အတွင်းမြန်မာနိုင်ငံရဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေအတွက်ကမ္ဘာ့ဘဏ်အုပ်စုရဲ့ပြည်ပဆိုင်ရာဖွံ့ဖြိုးရေးရန်ပုံငွေကနေအမေရိကန်ဒေါ်လာတန်ပေါင်း1200အကူအညီတွေပေးသွားဖို့ရှိနေပါရယ်။ဒီလိုထိတဲ့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုတော့ဥဆံမိုးဝင်နဲ့အတူပြောပြပေးသွားပါမယ်ရှင်။
အခုမနေ့နားဆင်ရမယ့်စီစဉ်တွေထဲမှာတော့အမေရိကန်အစိုးရကမြန်မာနိုင်ငံကိုကလေးစစ်သားအသုံးပြုတဲ့နိုင်ငံများစီးရင်ကနေပဲ့ဖြတ်ဖို့စဉ်းစားနေတာအချိန်မတန်သေးကြောင်း HRW အဖွဲ့ကဝေဖန်လိုက်ပါတယ်
။ Burma, they still have a poor record on child soldiers. The UN itself has...
ဒီတဲ့နော်နဲ့ဒုနိုင်ငံတကာမှာတော့လာမဲ့တနင်္လာနေ့မှာအမေရိကန်သမ္မတအိမ်မြူတော်မှာအိန္ဒိယဝန်ကြီးချုပ်ရောက်လာမဲ့ခရီးစဉ်တွေအပေါ်တုံ့တက်မှုတွေကိုလည်းနှာစင်ကြရမှာပါ။အဲဒီနောက်ဥအောင်ခင်ရဲ့မြန်မာအရေးတုံ့တက်ချက်အမေရိကန်စတိုင်အီရန်အသုံးအင်္ဂလိပ်သင်ခန်းစာတို့ကိုလေ့လာနိုင်ပါတယ်။အစီအစဉ်နောက်ပိုင်းမှာစနေနေ့ညကတိုက်ရိုက်လေလိုက်မှာဆွေးနွေးထားတဲ့ကျူးကျော်အိမ်တွေဖျက်သိမ်းတဲ့အရေးတုံ့တက်ဆွေးနွေးကြတာကိုပြန်ပြီးထုတ်လွှင့်ပေးပါမယ်။အခုအရင်ဆုံးတော့တနင်္ဂနွေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုမက်ခင်ဖြူထွင်းနဲ့ဥဆောင်မိုးဝေတို့ကကြေညာပေးပါမယ်ရှင်။
တရုတ်နိုင်ငံစီချွန်ပြည်နယ်ကတောင်ထူထက်တဲ့ဆင်မိုကျေးရွာမှာမြေပြိုကျရာကနေမြောက်ပြီးပြီးတော့သေဆုံးတဲ့သူ15ယောက်ထက်မနည်းရှိနေပြီးတရာကျော်ပျောက်ဆုံးနေတဲ့အကြောင်းနဲ့အင်ဂျီ62လုံးလောက်မြောက်ကိုမြုပ်သွားတဲ့အကြောင်းတရုတ်အစိုးရအာဏာပိုင်တွေကပြောပါရယ်အဆိုးဝါးဆုံးသဘာဝဘေးအန္တရာယ်ကျရောက်ခဲ့တာကိုကြုံပြန်ကင်တွယ်ဖို့အတွက်အရေးပေါ်ဆောင်ရွက်ချက်တွေလှုပ်ဆောင်နေတဲ့အကြောင်းဒေသဆိုင်ရာအစိုးရကကြေညာချက်ထုတ်ပြန်ပြောပါရယ်ရဲစစ်သားနဲ့အရက်သားတွေပါဝင်တဲ့လူ1000ကျော်ဟာကယ်ဆယ်ရေးလုပ်ငန်းတွေမှာပါဝင်ဆောင်ရွက်နေပြီးတော့ကြောက်တုံးတွေနဲ့အပျက်စီးပုံတွေအောက်ကနေအသက်ရှင်ကျန်ရစ်သူတွေကိုကယ်ဆယ်နိုင်ဖို့မနာရန်ဆောင်ရွက်နေတဲ့အကြောင်းအနာဘန်တွေကပြောပါရယ်ဘူဒိုဇာမြေတုဆက်ကြီးတွေဆက်ရန်တရားကြီးတွေနဲ့ကြောက်တုံးကြီးတွေကိုဖယ်ရှားနေတဲ့အချိန်ထဲမှာပဲရွာသားတွေနဲ့စစ်သားတွေကလည်းကိုယ့်လက်ကိုသုံးပြီးတော့ကြောက်တုံးတွေကိုဖယ်ရှားနေကြပါရယ်နေဝင်ပြီးသွားတဲ့နောက်မှာလည်းကယ်ဆယ်ရေးဝန်ထမ်းတွေဟာမီးကြီးတွေကိုထိုးပြီးတော့ဒီရှာဖွေလုပ်ငန်းတွေကိုဆက်လက်လှုပ်ဆောင်နေကြပါရယ်ဝမ်ချွဲဒေသမှာငရင်လှုပ်ခဲ့တဲ့ဖြစ်ရပြင်းရင်အခုမြေပြုံမှုဟာဒီဒေသမှာအဆိုးဝါးဆုံးသဘာဝဘေးကျရောက်တာဖြစ်တယ်လို့ကယ်ဆယ်ရေးလုပ်ငန်းတွေကိုကြီးကြပ်နေသူတူကပြောပါရယ်စီချွမ်းခရိုင်ဝမ်ချွမ်းမြို့မှာ2008ခုနှစ်တုန်းကဖြစ်ခဲ့တဲ့ငလင်ကြောင့်လူပေါင်း 18,000 သေဆုံးခဲ့ရတာဖြစ်ပါရယ်ရှင
်ရုရှားကာဝေးဝင်းကြီးစာဂျရီကေရှိုဂူရဲ့ဖိတ်ကြားချက်အရရုရှားနိုင်ငံကိုချစ်ကြည်ခီတွားရောက်ခဲ့တဲ့တပ်မတော်ကာဝေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ဟာစနေနေ့မှာမြန်မာနိုင်ငံကိုပြန်လည်ရောက်ရှိလာပါတယ်တရင်တပတ်ကြာခီးစဉ်အတွင်းဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ဟာ Black Sea Fleet ရေတပ်စခန်းဌာနချုပ်နဲ့လေကြောင်းလေ့ကျင့်ရေးတင်နန်းတွေကိုတွားရောက်လေ့လာခဲ့ပြီးတော့တက်လျင်စမ်းသပ်ပြန်တမ်းမှုကိုလည်းလေ့လာခဲ့ပါတယ်။တပ်မတော်ကာဝေးရေးဦးစီးချုပ်နဲ့အဖွဲ့ဟာဘာသာရေးအဆောက်အဦတွေ Black Calabar မှာရှိတဲ့ခန်းစစ်ပင်စင်မှုနည်းပညာပြတိုက် Fortification and Engineering Installation Museum အပြင် Nuclear Bunker ကနေရင်ကုန်သင်္ဘောတွေကိုအကာအကွယ်ပေးဖို့တည်ဆောက်ထားတဲ့ Sevastopol မှာရှိတဲ့ Black Sea Navy Headquarters Museum ကိုလေ့လာခဲ့ပါတယ်။တပ်မတော်ကာဝေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့အတူကာဝေးဦးစီးချုပ်ယုံကြည်ကဒုတိယဗိုလ်ချုပ်ကြီးစိုးထွတ်တပ်မတော်အရာရှိကြီးများလိုက်ပါသွားတာဖြစ်ပြီးတော့မြန်မာတပ်မတော်ကိုယ်စားလှယ်ဖွဲ့ဟာမြန်မာနိုင်ငံကိုပြန်လည်မထွက်ခွာခင်မော်စကိုမြို့တပ်မတော်လေစိတ်ချာကလူဗာစကီကိုတွားရောက်ပြီးတော့ရုရှားတပ်မတော်မှအုံပြုလျက်ရှိတဲ့TL-76TD အမျိုးအစားကုန်တင်လေယာဉ်ကိုလေ့လာခဲ့တယ်လို့ကာဝေးဦးစီးချုပ်ရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်ခင်ဗျာ
။ရှင်းလာမဲ့နှစ်နှစ်အတွင်းမြန်မာနိုင်ငံရဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေအတွက်ကမ္ဘာ့ဘဏ်အုပ်စုရဲ့ပြည်ပဆိုင်ရာဖွံ့ဖြိုးရေးရန်ပုံငွေကနေဒီအမေရိကန်ဒေါ်လာတန်ပေါင်း1200ဘဏ္ဍာရေးအကူအညီပေးသွားမယ်အပြင်နည်းပညာအကူအညီနဲ့လိုအပ်တဲ့အကြံဉာဏ်တွေလည်းပေးသွားမယ်အကြောင်းကမ္ဘာ့ဘဏ်ကသတင်းထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံအတွင်းလက်ရှိဆောင်ရွက်နေတဲ့ကြီးလက်ဒေသစီးရင်နွမ်းပမှုလျှော့ချရေးအာဟာရပြည့်ဝရေးကျန်းမာရေးပညာရေးစတဲ့လုပ်ငန်းတွေတိုးမြင့်ဆောင်ရွက်နိုင်ဖို့နဲ့အခြေခံအဆောက်အုံဖွံ့ဖြိုးတိုးတက်ရေးနဲ့လုပ်ကိုင်ခွင့်လန်းတွေဖန်တီးပေးနိုင်မယ့်လုပ်ငန်းတွေကိုမြန်မာအစိုးရအနေနဲ့ကမ္ဘာ့ဘဏ်ရဲ့အကူအညီနဲ့တိုးမြင့်လှုပ်ဆောင်သွားဖို့ပဲဖြစ်ပါတယ်။ 2015ခုနှစ်ကချမှတ်ခဲ့တဲ့ကမ္ဘာ့ဘဏ်အုပ်စုရဲ့လက်ရှိမြန်မာနိုင်ငံဆိုင်ရာပူးပေါင်းဆောင်ရွက်မှုမူပေါင်းတွေကိုပြန်လည်သုံးသပ်ခဲ့ပြီးတဲ့နောက်မှာအခုလိုကမ္ဘာ့ဘဏ်ရဲ့အကူအညီနောက်ထပ်နှစ်နှစ်တာဖွံ့ဖြိုးရေးလုပ်ငန်းတွေတွန်းမြှင့်လှုပ်ဆောင်သွားဖို့မြန်မာအစိုးရနဲ့ကမ္ဘာ့ဘဏ်တို့သဘောတူခဲ့ကြတာပါ။ပြီးခဲ့တဲ့2015ခုနှစ်ကစလို့မြန်မာအစိုးရအနေနဲ့လူထုဗဟိုပြုစီမံကိန်းတွေဖော်ဆောင်ပြီးစာတင်ကျောင်းတွေနဲ့လန်ဒါတိဆောက်တာတွေလိုအခြေခံအဆောက်အုံတွေပုံမကောင်းမလာအောင်ဆောင်ရွက်နိုင်တာတွေ့ရတဲ့အတွက်လည်းအခုလိုနောက်ထပ်နှစ်နှစ်သက်တမ်းတိုးကူညီမှာဖြစ်တဲ့အကြောင်းဇွန်လ24ရက်နေ့နေ့စွဲနဲ့ထုတ်ပြန်တဲ့ကမ္ဘာ့ဘဏ်ရဲ့ထုတ်ပြန်ချက်မှာဖော်ပြထားတာပါမြန်မာအပါအဝင်ကမ္ဘာတစ်လွှားကဆင်းရဲနှွမ်းပါမှုတိုက်ဖျက်ရေးစီးပွားရေးဖွံ့ဖြိုးမှုရဲ့အသီးပွင့်တွေကိုပြည်သူအလုံးမျှဝေခံစားနိုင်ရေးအတွက်ဖွံ့ဖြိုးရေးအကူအညီတွေကိုပေးနေတဲ့ကမ္ဘာ့ဘဏ်အုပ်စုကိုတော့အဖွဲ့၅ဘွဲ့နဲ့ဖွဲ့စည်းထားတာပါဒါရီကတော့ဒီအစိုးရအတွက်ဗန္ဒာရေးနဲ့နီးပညာအကူအညီတွေပေးနေတဲ့ IBRT နဲ့ ITA အဖွဲ့နောက်ပုဂ္ဂလိကကဏ္ဍအတွက်အကူအညီပေးတဲ့ IFC နဲ့ MIG အဖွဲ့အပြင်ရင်းနှီးမြှုပ်နှံမှုဆိုင်ရာအငင်းပွားမှုတွေကိုဖြည့်ရှင်ပေးတဲ့ ICSID အဖွဲ့တွေပဲဖြစ်ပါတယ်ရှင
်။ထိုင်းနိုင်ငံကိုဖျက်ပြီးတော့ကမ်ဘောဒီးယားနိုင်ငံကနေမြန်မာနိုင်ငံထဲကိုလက်နက်တွေခိုးယူတင်သွင်းနေတာကိုစုံစမ်းစစ်ဆေးဖို့ကမ်ဘောဒီးယားနဲ့ထိုင်းတို့ပူးပေါင်းဆောင်ရွက်နေကြပါတယ်။ထိုင်းနိုင်ငံတရက်ခရိုင်မှာမကြခင်ကပဲထိုင်းစစ်တပ်ကလက်နက်တွေကိုတင်းစီရမိခဲ့ပြီးတော့နောက်ပိုင်းမှာအခုလိုနှစ်နိုင်ငံပူးပေါင်းဆောင်ရွက်ဖို့ဖြစ်လာခဲ့တာပါဒီလက်နက်တွေပဲကလာတာလဲဒီလက်နက်တွေကိုခုတ်ထုတ်ရမှာဘသူတွေပါဝင်ပတ်သက်နေတယ်လဲဆိုတာကိုစုံစမ်းဖော်ထုတ်နိုင်ဖို့အတွက်ကမ်ဘောဒီးယားနိုင်ငံတော်ရဲချုပ် Net Sovereign နဲ့ထိုင်းရဲချုပ်တို့အတူလက်တွဲပြီးတော့ဆောင်ရွက်နေတဲ့အကြောင်းကမ်ဘောဒီးယားပြည်ထောင်စုဝန်ကြီးစာခန့်ကနေဆက်ခေါင်ခုံခရိုင်အုတ်ချုပ်ရေးမှုတစ်ခန့်အပွဲမှာပြောသွားပါတယ်မြန်မာနိုင်ငံမှာနိုင်ငံရေးပြည်ပြင်ပြောင်းလဲမှုတွေနဲ့ရွေးကောက်ပွဲတွေကျင်းပကဲ့ပင်မယ်လို့ညဉ့်ညံ့ရေးနဲ့ညီညွတ်ရေးမတီးဆောင်နိုင်သေးသလိုအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကမှတိုက်ပွဲတွေဖြစ်ပွားနေစေဖြစ်တဲ့အကြောင်းအခုခိုးသွင်းနေတဲ့လက်နက်တွေကိုမြန်မာအစိုးရနဲ့တိုက်ခိုက်နေတဲ့လက်နက်ကိုင်အဖွဲ့တွေကဝယ်ယူနေတယ်လို့ယူဆရတဲ့အကြောင်းကမ္ဘောဒီးယားပြည်ထောင်စုဝန်ကြီးကပြောသွားပါတယ်အခုပြီးခဲ့တဲ့လအစောပိုင်းကထိုင်းနိုင်ငံတရက်ခရိုင်မှာ pickup truck ကတစ်စီးနဲ့လက်နက်တွေအများပြားတဲဆောင်လာတာကိုရှာဖွေတွေ့ရှိခဲ့ပြီးတဲ့နောက်ဒီကားကိုမောင်းလာတဲ့ထိုင်းလီဒါအရာရှိတဦးနဲ့ကမ္ဘောဒီးယားအမျိုးသားတဦးကိုထိုင်းစစ်ဖက်အရာရှိတွေကဖမ်းဆီးခဲ့ပါတယ်စုံစမ်းစစ်ဆေးမှုတွေရဲ့အသေးစိတ်ကိုတော့သူကပြောမသွားပါဘူ
း View American Tan မနေ့ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 932လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ဦးကမှာလိုင်းလမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါရခင်ဗျာ
။ UAE American တန်ကနေတနင်္ဂနွေနေ့မနက်ခင်းနောက်ဆုံးရသတင်းတွေကိုကြီးညာပေးနေပါရရှင်။ပါကစ္စတန်နိုင်ငံကမြို့ကြီး3မြို့ဖြစ်တဲ့ကာတာပါရာချီနာနဲ့ကာရာချီမြို့တွေမှာတောက်ချန်တွေကတိုက်ခိုက်မှုတွေကြုံခဲ့ရပြီးတဲ့နောက်အာဖဂန်နစ္စတန်နိုင်ငံနဲ့နယ်စပ်ဒေသမှာစစ်တပ်ကလုံခြုံရေးတွန်းမြင့်ဆောင်ကြည့်နေတဲ့အကြောင်းပါကစ္စတန်စစ်ဘက်ပြောခွင့်ရကစနေနေ့မှာပြောပါရယ်။တောက်ချာနေကတိုက်ခိုက်မှုတွေဟာအာဖဂန်နိုင်ငံအတွင်းမှာခိုးလုံနေတဲ့သဘုံတွေနဲ့ဆက်နွယ်မှုရှိတာတွေ့ရတဲ့အကြောင်းလဲပါကစ္စတန်စစ်ဘက်ပြောခွင့်ရဗိုလ်ချုပ်အစစ်ဂါဖူဝါကပြောပါရယ်။ပက်ရှွာမြို့မှာအစံဘက်ဝါရတံပြန်တိုက်ဖျက်ရေးအစီအစဉ်အဖြစ်တောက်ချာနေညတော့ကညလုံးပေါက်စီးနှင်းရှာဖွေမှုတွေအတွင်းမှာတော့အစံဘက်ဝါရ3ဦးသေဆုံးပြီးမသင်္ကာသူ12ယောက်ကိုဖမ်းဆီးခဲ့တဲ့အကြောင်းလဲပါကစ္စတန်စစ်ဘက်ကပြောပါရယ်။မြို့ကြီး3မြို့မှာဖြစ်ခဲ့တဲ့တိုက်ခိုက်မှုတွေအတွင်းစနေနေ့အထိသေဆုံးသူဦးရေဟာ80ကျော်သွားပြီလို့ပါကစ္စတန်အစိုးရရရှိတွေကပြောပါရယ်။တိုက်ခိုက်မှုတွေအတွင်းမှာလူတရာနီးပါးဒဏ်ရာရခဲ့ပြီးတော့နိုင်ငံရဲ့အနောက်တောင်ဘက်ကာတာမြို့မှာစတင်ဖြစ်ပွားတဲ့တိုက်ခိုက်မှုမှာသေဆုံးသူအရေအတွက်14ယောက်ထိတိုးလာပြီးဒဏ်ရာရသူကတော့20လောက်ရှိခဲ့ပါတယ်။သေဆုံးတဲ့သူတွေထဲမှာရဲဝန်တန်း9ယောက်ထက်မနည်းပါဝင်ပြီးတော့ရဲတပ်ဖွဲ့ကိုပြစ်မှတ်ထားတိုက်ခိုက်ပုံရတယ်လို့အကြီးတန်းအရာရှိတို့ကပြောပါရယ်ရှင်
။စစ်မဲ့ဖြစ်ပွားနေတဲ့စီးရီးယားနိုင်ငံကနေဂိုလန်ကုန်းမြင့်ဒေသအတွင်းကိုပြစ်ခတ်မှုတွေစနေနေ့မှာဖြစ်ပွားခဲ့ပြီးတဲ့နောက်အစ္စရေးလက်တပ်ကစီးရီးယားကိုလေကြောင်းတိုက်ခတ်မှုတွေပြုလုပ်ခဲ့တဲ့အကြောင်းအစ္စရေးတာဝန်ရှိသူတွေကပြောပါရယ်။လေကြောင်းတက်ခဲမှုကဂိုလန်ကုန်းမြင့်မြောက်ဖက်ချမ်းမှာရှိတဲ့စီးရီးယားအစိုးရတပ်တွေရဲ့တင်ကားတွေကိုဥတီပြီးတော့ပြုလုပ်တာဖြစ်တဲ့အကြောင်းအစ္စရေးကြီးတဲ့ပြောခွင့်ရသူကပြောပါတယ်အစ္စရေးနိုင်ငံအနေနဲ့1984ခုနှစ်နှစ်နိုင်ငံကြားအပြစ်အယက်သဘောတူညီမှုကိုစောင့်ကြည့်ကုကဲနေတဲ့ကုလသမဂ္ဂအေဂျင်စီကိုလည်းကန့်ကွက်မှုပြုလုပ်ထားကြောင်းဘာကြောင့်လဲဆိုတော့လက်နက်တွေနဲ့လှမ်းပြီးတော့ပစ်ခတ်မှုပြုလုပ်တာဟာအစ္စရေးနိုင်ငံရဲ့အချုပ်အခြာပိုင်နက်ကိုချိုးဖောက်ရာရောက်ပြီးတော့လုံးဝလက်ခံနိုင်ဖွယ်မရှိတဲ့အကြောင်းအဆိုပါပြောခွင့်ရသူကပြောပါတယ်တိုက်ခိုက်မှုအတွင်းထိခိုက်ဒဏ်ရာရတာမျိုးမရှိကြောင်းစစ်တပ်ကပြောပါတယ်ဒါပေမဲ့ရဲသားတွေကိုတော့စီးရီးယားနယ်စပ်ဒေသတဝိုက်မှာမနေကြဖို့တတိပေးထားပါတယ်အစ္စရေးနိုင်ငံဟာစီးရီးယားနိုင်ငံမှာဖြစ်ပွားနေတဲ့စစ်ပွဲအတွင်းအဓိကကြတဲ့အခန်းကဏ္ဍကနေဝင်ရောက်ပတ်သက်တာမျိုးမဟုတ်မရှိပါဘူးဒါပေမဲ့တိုက်ခိုက်မှုတွေစီးရီးယားနယ်စပ်ကိုကြော်ပြီးတော့ဝင်လာခဲ့ရင်တော့လက်တုံပြန်တာမျိုးတွေပြုလုပ်ခဲ့ပူပါတယ်ခင်ဗျာ
ဆော်ရီအာရေဗျနိုင်ငံမကမျိုးက Grand Prix ကြီးမှာဝိပြုနေကြတဲ့သူတွေကိုတောက်ကြနေကအစံဖက်တိုက်ခတ်ဖို့ကြံစီခဲ့ကြသူတွေကိုဆော်ရီတပ်ဖွဲ့တွေကကြိုတင်ဟတ်တားနိုင်ခဲ့တယ်လို့ဆော်ရီပြည်ထောင်စုဌာနပြောခွင့်ရဗိုလ်ချုပ်ကြီးမန်ဆူအာဘန်တာကီကအာရဗ်သတင်းမီဒီယာတွေကိုပြောပါရယ်တိုက်ခတ်ဖို့ကြံစီတဲ့သူကိုဘလီအနီးကလမ်းချင်းတစ်ခုထဲမှာလူကြိုးတပ်ဖွဲ့တွေကစီးနင်းဖမ်းဆီးခဲ့ကြတာမှာတိုက်ခန်းပေါ်ထဲမှာပိုးအောင်နေတဲ့အဲ့ဒီလူကအသေးခံဘုံခွက်လိုက်တာကြောင့်အဆောက်ဦးနေရာတချို့ပြိုကျပျက်စီးပြီးတော့လူတချို့ဒဏ်ရာရပါရယ်တိုက်ခတ်ဖို့ကြံစီသူဟာအာရဗ်စစ်သည်ကြောအဖွဲ့နဲ့အဆက်ဆက်ရှိသူဖြစ်တယ်လို့ပြောခွင့်ရဗန်တာကီပြောပါရရှင်
တောင်ကိုရီးယားနိုင်ငံကိုမြောက်ကိုရီးယားရဲ့တိုက်ကွန်ဒိုတုပ်ပြအဖွဲ့လာရောက်ပြီးတော့ရှင်ပြန်ချင်းအဖြစ်အားကစားကိုအသုံးပြုပြီးတော့ဆွေးနွေးစကားပြောဆိုမှုတွေပူးပေါင်းဆောင်ရွက်မှုတွေဖြစ်ပေါ်လာအောင်လက်ရှိနှစ်နိုင်ငံကြားဖြစ်ပေါ်နေတဲ့တင်းမာမှုတွေရောကြသွားစေနိုင်တဲ့နည်းလမ်းတစ်ခုဖြစ်တယ်လို့တောင်ကိုရီးယားသမ္မတကပြောကြားလိုက်ပါတယ
်ဇွန်လ25ရက်တနင်္ဂနွေနေ့မှနဲ့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမက်ခင်ဖြူတွေနဲ့ဦးစံမိုးဝီတို့ကြီးညာပေးသွားတာပါအခုမြန်မာပြည်ကိုကလေးစစ်သား၃နဲ့နိုင်ငံစီးရင်ကပယ်ဖျက်ဖို့အချိန်တန်ပြီလားဆိုတာကြည့်ကြရအောင်ပါအမေရိကန်အစိုးရကမြန်မာနိုင်ငံကိုကလေးစစ်သား၃ပြုတဲ့နိုင်ငံများစီးရင်ကနေပယ်ဖျက်ဖို့စဉ်းစားနေတာဟာအချိန်မတန်သေးတဲ့လှုပ်ရက်ဖြစ်ကြောင်း HRW အဖွဲ့ကဝေဖန်လိုက်ပါတယ်မြန်မာနဲ့အီရတ်ကိုကလေးစစ်သား၃ပြုတဲ့နိုင်ငံတွေစီးရင်ကနေပယ်ဖျက်ဖို့အမေရိကန်နိုင်ငံဂျာယီဝန်ကြီး Rex Tillerson ကစဉ်းစားနေတယ်ဆိုတဲ့သတင်းတွေထွက်ပေါ်လာတဲ့အပေါ်မှာအခုလိုတုံ့ပြန်လိုက်တာပါဒီအကြောင်းကိုကိုညံဝင်းအောင်ကပြောပြပါမယ်ရှင်
အမေရိကန်နဲ့အိန္ဒိယနှစ်နိုင်ငံဆက်ဆံရေးကောင်းမွန်ဖို့လိုလားတဲ့လက္ခဏာတွေကတော့ဝန်ကြီးချုပ်မိုဒီရဲ့ခီးစင်မတိုင်ခင်ကတည်းကစတင်နေရပါပြီ။ဝန်ကြီးချုပ်ရဲ့ခီးစင်မတိုင်ခင်မှာပဲအိန္ဒိယနိုင်ငံကရင်းမိတာအလုံးလောက်မရှိတဲ့ကြေးရွာတစ်ခုကို Trump ရွာလို့နာမည်ပြောင်းလဲသတ်မှတ်လိုက်ပါတယ်။အမေရိကန်သမ္မတ Trump ရဲ့မွေးနေ့ဖြစ်တဲ့ဇွန်လ14ရက်နေ့မှာဟိန္ဒူမျိုးသားရေးဝါဒီတစုက Trump အတွက်မွေးနေ့ကိန်းမကြီးတစ်ခုလုပ်ပြီးတော့ပါတီပွဲလုပ်ခဲ့ကြပါတယ်။သမိုင်းတလျှောက်မှာအိန္ဒိယအမေရိကန်ဆက်ဆံရေးဟာခေါင်းဆောင်အချင်းချင်းပုံကူရေးအရအကြိုက်တွေ့မှုတွေအပေါ်မှာအများကြီးမူတည်ခဲ့တာဖြစ်တယ်လို့အခုမစ္စတာမိုဒီနဲ့မစ္စတာထရမ့်တို့လည်းတယောက်နဲ့တယောက်သဘောကျနိုင်မဲ့အခြေအနေတချို့ရှိပါတယ်။သူတို့နှစ်ဦးတယောက်နဲ့တယောက်မဆုံမှုကြသေးပေမဲ့လို့နှစ်ယောက်စလုံးဟာလူမှုကွန်ရက်သုံးဆွဲရတာကိုနှစ်သက်ကြတဲ့သူတွေဖြစ်တယ်လို့ပြည်တွင်းမှာအလုတ်ကင်ခွင်လန်းတွေဖန်တီးနိုင်မှုအာရုံစိုက်လှုပ်ဆောင်နေကြတဲ့သူတွေဖြစ်ပါတယ်။ East West သုတေသနအဖွဲ့ကစာတူလင်မြေကအခုလိုသုံးသပ်ပါတယ်
They are professional deal makers. To be sure, one is comes from more from a
အမေရိကန်ရဲ့ကုန်သွယ်မှုမှာနိုင်ငံတချို့ဟာသွင်းကုန်ထက်ပို့ကုန်အကြီးအကျယ်ပိုးပြီးတော့များနေတာကြောင့်အဲ့ဒီနိုင်ငံတွေအနေနဲ့ကုန်သွယ်ရေးဆိုင်ရာမူဝါဒတွေကိုပြန်လည်သုံးသပ်ရလိမ့်မယ်လို့ဆိုပြီးသမ္မတထရမ့်ကပြောထားတဲ့နိုင်ငံတွေစီးရင်မှာအိန္ဒိယနိုင်ငံလည်းပါနေတာပါ။ဒါပြင်အမေရိကန်ပြည်ထောင်စုရဲ့ပြည်ပကနေအလုပ်လုပ်ကံကွင်ဗီဇာ H1B နဲ့ဝင်ရောက်လာတဲ့အသူတွေကိုချမှတ်ဖို့သမ္မတထရမ့်ကလူဝင်မှုကြီးကြပ်ရေးဌာနကိုညွှန်ကြားချက်ထုတ်ထားတာပါ။ဒါကအိန္ဒိယရဲ့တိုးတက်လာနေတဲ့နည်းပညာလုပ်ငန်းကိုတိတိတသားထိခိုက်စေမှာဖြစ်ပါတယ်။အရင်အိန္ဒိယခေါင်းဆောင်တွေနဲ့ကုန်သွယ်ရေးဆိုင်ရာဆွေးနွေးမှုကြီးတွေလုပ်ခဲ့တာမှာအိန္ဒိယဘက်ကအမေရိကန်မျှော်လင့်တယ်လို့လိုက်ပါဆောင်ရွက်ခြင်းမရှိခဲ့တဲ့အတွက်အိန္ဒိယကိုဖိအားတိုးမြှင့်ပေးဖို့အမေရိကန်စီးပွားရေးလုပ်ငန်းရှင်တွေကသမ္မတထရမ့်ကိုတိုက်တွန်းနေတာလည်းရှိပါတယ်။နိုင်ငံတော်ကုန်ထုတ်လုပ်မှုလုပ်ငန်းရှင်များအဖွဲ့ကလင်ဒာဒမ်စီက
We have long as manufacturers sought a bigger and more improved relationship with India.
ကုန်ထုတ်လုပ်တဲ့လုပ်ငန်းရှင်တွေအနေနဲ့ကျမတို့ဟာအိန္ဒိယနဲ့ပိုမိုကောင်းမွန်တဲ့ပိုးပြီးတော့ကြီးမားတဲ့ဆက်ဆံရေးတက်ကိုတိဆောက်ဖို့အတွက်စူးစမ်းနေတာကြားပါပြီ။ဒါပေမဲ့အခက်အခဲတွေကအများကြီးဆက်ရှိနေပြီးနောက်ထပ်အခက်အခဲအသစ်တွေတောင်ထပ်ပြီးတော့ပေါ်လာနေတာပါ
။ CA တို့အမေရိကန်အဝေးထိန်ဒရုန်းယာဉ်တွေကိုအိန္ဒိယကဒေါ်လာသန်းထောင်နဲ့ချီအကုန်ချခံဝယ်ယူဖို့စူးစမ်းနေပေမဲ့လို့သဘောတူညီချက်ကြီးကြီးမားမားထွက်ပေါ်လာနိုင်တဲ့အခြေအနေတော့မရှိပါဘူး။ရှင်းစင်းပတ်တဲ့ Mr. Modi နဲ့ Mr. Trump တို့နဲ့ဦးတွေ့ဆုံမှုဟာလာမယ့်နှစ်တွေအတွင်းနိုင်ငံဆက်ဆံရေးအဆင်ပြေချောမွေ့စေမယ့်နည်းလမ်းတွေချမှတ်ဆောင်ရွက်သွားနိုင်ဖို့အတွက်အခွင့်အလမ်းတစ်ရပ်ပဲဖြစ်ပါတယ်လို့သုံးသပ်ပြောဆိုနေကြပါရဲ့ရှင်
ဒါကတော့ Mac Computer ပြောပြခဲ့တာပါရှင်။အမေရိကန်နဲ့အစိုးရစားကြားနှစ်နိုင်ငံဆက်ဆံရေးဆိုင်ရာကိစ္စရပ်တွေကိုအခုလာမယ့်တနင်္လာနေ့အမေရိကန်သမ္မတအိမ်ပြူတော်မှာအိန္ဒိယဝန်ကြီးချုပ်နဲ့အမေရိကန်သမ္မတတို့ပထမဆုံးတွေ့ဆုံတဲ့အချိန်မှာဆွေးနွေးဖို့အတွက် အကြောင်းကိုဒီနှစ်နိုင်ငံခေါင်းဆောင်လုံးကမျှော်လင့်ထားတဲ့အကြောင်း VO ရဲ့အင်ဗျူရာသတင်းတောက်ပီတာဟိန်းလင်းပေးပို့တဲ့သတင်းဖြစ်ပါတယ်။စောစောကမိတ်ဆက်ပေးထားတဲ့ကလေးစစ်သားသတင်းအစားမှားယွင်းထုတ်လွှင့်ခဲ့တာကိုတော့အနုညွတ်တောင်းပန်ပါတယ်ရှင်။အခုကလေးစစ်သားသတင်းကိုပြန်ပြောပါဦးမယ်။အမေရိကန်အစိုးရကမြန်မာနိုင်ငံကိုကလေးစစ်သားအသုံးပြုတဲ့နိုင်ငံများစီးရင်ကနေပြက်ဖြတ်ဖို့အမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson စဉ်းစားနေတယ်ဆိုတဲ့သတင်းတွေထွက်ပေါ်တဲ့အပေါ်မှာ HRW အဖွဲ့ရဲ့ဝေဖန်ခဲ့တဲ့အကြောင်းကိုတော့ကိုညာဝင်းအောင်ကပြောပြမှာပါရှင်။
ကလေးစစ်သားစုဆောင်းမှုတွေရှိနေသေးတဲ့မြန်မာနိုင်ငံကိုအမေရိကန်ပြည်ထောင်စုကအခုလိုကလေးစစ်သားအသုံးပြုတဲ့နိုင်ငံများစီးရင်ကနေပယ်ဖျက်ဖို့စဉ်းစားနေတာဟာမလုံသင့်တဲ့လုပ်ရဖြစ်တယ်လို့လူအခွင့်ရေးစောင့်ကြည့်အဖွဲ့ HRW ကရှုမြင်ကြောင်း HRW ပြောခွင့်ရပုဂ္ဂိုလ် Mr. John Sifton ကပြောပါတယ
် Burma they still have a poor record on child soldiers. The UN has recently determined that there were new cases of
မြန်မာနိုင်ငံရဲ့ကလေးစစ်သားစုဆောင်းမှုနဲ့ပတ်သက်တဲ့မှတ်တမ်းဟာအခုထိမကောင်းသေးပါဘူး။မကြာသေးခင်ကပဲမြန်မာနိုင်ငံမှာကလေးစစ်သားစုဆောင်းမှုတွေရှိနေတယ်လို့ကုလသမဂ္ဂကပြောခဲ့တာမျိုးအခုလိုပယ်ဖျက်ပေးမယ်ဆိုတာဟာမတင့်တော်သေးပါဘူး
။မြန်မာနိုင်ငံမှာကလေးစစ်သားစုဆောင်းခံရတဲ့အခြေအနေတချို့ယောနေလာပေမဲ့ဒီလိုရုပ်သိမ်းနိုင်မယ်ဆိုရင်ကလေးသူငယ်တွေကြုံပြုတ်ခံရတာမျိုးလူအခွင့်ရေးချိုးဖောက်ခံရတာမျိုးတွေပိုများလာနိုင်တယ်လို့ HRW ကပြောပါတယ်။အမေရိကန်အစိုးရကမြန်မာနိုင်ငံကိုကလေးစစ်သားအသုံးပြုတဲ့နိုင်ငံစီးရင်နဲ့ထယ်ထားရတာဟာဒီမိုကရေစီလမ်းကြောင်းကိုရှောင်လန်းနေတဲ့မြန်မာနိုင်ငံအတွက်စစ်တပ်ကထိန်းချုပ်ထားတဲ့အနေအထားတွေကိုထိန်းညှိနိုင်တဲ့တခုတည်းသောနီလန်းဖြစ်နေတာမို့အခုလိုပယ်ဖျက်ပေးဖို့စဉ်းစားနေတာဟာအချိန်မတန်သေးတဲ့လို့ရလို့ Mr. Simpton ကပြောပါတယ
် It's one less sanction on Burma that can be used for leverage. It's very important that the Burmese military not get the message.
ဒါစစ်တပ်ကြီးစိုးနေတဲ့မြန်မာနိုင်ငံအပေါ်ထိန်းကြီးဖို့လှုပ်ထားတာတွေကကြံနေသေးတဲ့တခုတည်းသောဒဏ်ခတ်မှုပါ။သူတို့ရဲ့လို့ရပေါ်အမေရိကန်ကမီးစိမ်းပြပြီလို့မြန်မာစစ်တပ်ကိုအချက်ပြတာမျိုးမဖြစ်စေဖို့တိတ်ကိုအရေးကြီးပါတယ်။လက်ရှိမှာမြန်မာစစ်တပ်ကိုအမေရိကန်စီးရဲအကူအညီကြီးကြီးမားမားမပေးသေးတာဟာဒီကလေးစစ်သားအသုံးပြုနေတဲ့နိုင်ငံစီးရင်ထဲမှာပါဝင်နေတာကြောင့်ပါ။ဒါမှရှိရင်တော့အမေရိကန်စစ်တပ်ကမကြခင်မှာပဲမြန်မာစစ်တပ်ကိုအကူအညီကြီးကြီးမားမားပေးဖို့ရှိတယ်မို့ဒါဟာလုံးဝအချိန်မတန်သေးတဲ့ကိစ္စဖြစ်ပါတယ်
။မြန်မာနိုင်ငံကိုကလေးစစ်သားအသုံးပြုတဲ့နိုင်ငံများစီးရင်ကနေပယ်ဖျက်ဖို့ဆိုတဲ့သတင်းတွေထွက်ပေါ်မလာခင်ကလေးမှာပဲဇွန်လ20ပြီးခဲ့တဲ့အင်္ဂါနေ့ကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့အမေရိကန်နိုင်ငံသားဝန်ကြီး Rex Tillerson တို့တယ်လီဖုန်းဆက်သွယ်ပြောဆိုခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံမှာအစိုးရတပ်ကရောတပုံတပ်တွေကပါကလေးစစ်သားစုဆောင်းအသုံးပြုနေကြပါတယ်မြန်မာအစိုးရဟာ2012ခုနှစ်မှာကလေးစစ်သားအသုံးပြုမှုပပျောက်ရေးဆိုင်ရာကုလသမဂ္ဂနဲ့စာချုပ်ချုပ်ဆိုခဲ့ခြင်းကစပြီးတောင်ဝန်ထမ်းဆောင်နေတဲ့ကလေးစစ်သားစုစုပေါင်း849ဦးကိုပြန်လွှတ်ပေးခဲ့ပါတယ်ခင်ဗျာ
ကိုညာဝင်းအောင်ပါရှင်အခုမြန်မာရေးသုံးသက်ချက်ကိုထုတ်လွှင့်ပါမယ်မြန်မာပြည်မှာလျှက်စစ်တပ်အာမလုံလောက်တာမြန်မာတဘာဝတန်ငွေတရုတ်နဲ့ထိုင်းကိုရောင်းစားနေလို့ဖြစ်ပါတယ်ဆိုတဲ့အကြောင်းဥအောင်ခင်သုံးသက်ရေးသားပြီးကိုညာဝင်းအောင်နဲ့အတူတင်ဆက်ထားပါတယ်ရှင်
သိသိအစိုးရ2015ဧပြီလမှာသဘောတူခဲ့တဲ့ကျောင်းမီးတွေတုံတားအားပေးစက်ရုံတည်ဆောက်ရေးစီမံကိန်းတစ်ခုကိုဒီဇင်ဘာလရောက်တော့ရက်ဆိုင်လိုက်ကြောင်းလွှတ်တော်မှာကြေညာပါတယ်။မွန်ပြည်နယ်ရေးမြို့နယ်အင်းဒင်းရွာအနီးမှာတည်ဆောက်ဖို့ရည်ရွယ်တာမို့အင်းဒင်းစီမံကိန်းလို့လူသိများပါတယ်။ဂျပန်ထိုင်းကုမ္ပဏီရဲ့စီမံကိန်းဖြစ်ပေမဲ့ဒေသခံတွေကန့်ကွက်ဆန္ဒပြတာမို့ရက်ဆိုင်တယ်လို့ကုမ္ပဏီကကြေညာပါတယ်။တနင်္လာနေ့တိုင်းဒဝေခရိုင်ဘန်းချောင်းဒေသမှာစစ်ခရိုနီဥကြဝင်းရဲ့ကုမ္ပဏီကိုဧက2000ကျောင်းမီးသွေးတူးခွင့်ပေးတာကိုလည်းကန့်ကွက်ကြပါတယ်။မွန်ပြည်နယ်ကြိုင်မြို့မြို့နယ်မှာမော်လမြိုင်ဘီလက်မြေလုပ်ငန်းကိုတော့ဧပြီလ1ရက်နေ့ကစပြီးကျောင်းမီးသွေးလောင်စာနဲ့လေပတ်နေပြီလို့ပြည်နယ်ဝန်ကြီးချုပ်ကဇွန်လ15ရက်နေ့ကပြောဆိုကြောင်းအေယာဝတီသတင်းမှာဖော်ပြပါတယ်။ဒါပေမဲ့ဆာဖာကန်တာထုတ်လုပ်မှုအနည်းဆုံးကျောင်းမီးသွေးအမျိုးအစားကိုအင်ဒိုနီးရှားကတင်သွင်းပြီးအသုံးပြုနေတယ်လို့ဆိုပါတယ်။ကြောင်မီးသွေးဟာလူမှုဘဝကိုထိခိုက်စေပြီးအဆိပ်သင့်နိုင်တဲ့အတွက်ဒေသခံတွေကစိုးရိမ်ကြပါတယ်။ဒါကြောင့်ကြောင်မီးသွေးစီမံကိန်းတိုင်းကိုကန့်ကွက်ဆန္ဒပြကြတာဖြစ်ပါတယ်
။မော်လမြိုင်ဘီလက်မြေလုပ်ငန်းအတွက်ကြောင်မီးသွေးသုံးဓာအားပေးစက်ရုံတိဆောက်တာကိုဒေသခံကျေးရွာ17ရွာကကန့်ကွက်ကြပါတယ်။အင်ဒိုနီးရှားကတင်သွင်းတဲ့ကြောင်မီးသွေးအမျိုးအစားဖြစ်လို့မြမကြောင်မီးသွေးလောက်မဆိုးဘူးလို့အကြောင်းပြပါတယ်။ ကြောင်မီးသွေးလေးမျိုးလောက်ရှိပေမဲ့အကြမ်းမြင်အဖြစ်အပျော်မျိုးနဲ့အမာမျိုးဆိုပြီးနှစ်မျိုးခွဲနိုင်ပါတယ်အပျော်စားအညူရောင်လစ်နိုက်ကြောင်မီးသွေးဟာပတ်ဝန်းကျင်ကိုအထိခိုက်ဆုံးဖြစ်ပါတယ်မြမကြောင်မီးသွေးဟာအပျော်စားဖြစ်လို့ပတ်ဝန်းကျင်ကိုအများဆုံးညဉ့်ညမ်းစေပါတယ်ကြောင်မီးသွေးတွင်းတွေဟာဟင်းလင်းပွင့်တွင်းဖြစ်လို့မြေပေါ်ကတူးယူရပြီးထုတ်ယူတဲ့ပမာဏများလေလေတူးယူတဲ့နေရာကျယ်ဝန်းလေလေဖြစ်ပါတယ်တီကျစ်ကြောင်မီးသွေးကြောင့်ပတ်ဝန်းကျင်ပျက်စီးရပုံကိုပို့အုပ်လူငယ်အဖွဲ့က2011ခုနှစ်မှာအစီရင်ခံစာထုတ်ပြန်မှုပါတယ်အခုအထိကန့်ကွက်နေကြတုံးဖြစ်ပါတယ
်ကြောင်မီးသွေးသုံးဆက်ယုံစီမံကိန်းအားလုံးလူလူမှာဒေသခံတို့ရဲ့ကန့်ကွက်ဆန္ဒပြပွဲနဲ့ကျုံးနေရပါတယ်ရန်ကုန်တိုင်းအတွင်းမှာတော့ကြောင်မီးသွေးသုံးဆက်ယုံတိစောက်ခွင့်မပြူချောင်းသိရပါတယ်ရှမ်းပြည်နယ်တောင်ပိုင်းလွယ်လင်းခရိုင်မိုင်းကင်မြို့နယ်မှာတော့ဒေသခံတို့ရဲ့ကန့်ကွက်မှုကြောင့်လုပ်ငန်းရုပ်သိမ်းဖို့ကုမ္ပဏီဘက်ကသဘောတူခဲ့ပါတယ်ကြောင်မီးသွေးတွင်တွင်ရေဝေးရေလဲဒေသတစ်တော်တွေပျက်စီးပြုံးတည်ပြီးလေယာဉ်တွေပျက်စီးလာနိုင်တာကိုရှင်းပြတဲ့အတွက်ကြောင်မီးသွေးတူဖော်မှုကိုရုပ်သိမ်းဖို့ကုမ္ပဏီဘက်ကဆုံးဖြတ်ခဲ့ကြောင်းသိရပါတယ
်ဒါပေမဲ့တယန်စာတန်းနဲ့ပတ်ဝန်းကျင်ရေယာဝန်ကြီးဦးဝင်းကကြောင်မီးသွေးဟာအန္တရာယ်မရှိဘူးလို့လွှတ်တော်မှာပြောဆိုတဲ့အတွက်မိုင်းကင်ကြောင်မီးသွေးလုပ်ငန်းကိုမကြာမီကပြန်လည်စတင်နေပြီဖြစ်ကြောင်းဇွန်လ2ရက်နေ့ထုတ်ရှမ်းတန်တော်ဆင့်မှာဖော်ပြပါရယ်ကြောင်မီးသွေးလုပ်ငန်းကထွက်တဲ့မီးခိုးနဲ့အမှုန့်ဟာလူတို့ကိုညဉ့်ဉန်းစေတာမို့လူတို့ကျန်းမာရေးကိုအန္တရာယ်ပေးတယ်လို့ပြည်သူတွေကနားလည်ထားကြပါရယ်အပျော်စားဖြစ်တဲ့အတွက်ကြောင်မီးသွေးဘုံအလိုလိုမီးလောင်လို့ထွက်လာတဲ့အနံ့ဆိုးဟာဒေသခံတွေကိုအတော်ဒုက္ခပေးပါရယ်ကြောင်မီးသွေးသုံးဆက်ယုံကထွက်တဲ့မီးခိုးမှာပါလာတဲ့အစိတ်တက်ဟာသဘာဝပတ်ဝန်းကျင်ကိုပျက်စီးစေပါတယ်ဆက်ယုံတစ်ဝက်ကရွာတွေမှာလူဦးရေ90ရာခိုင်နှုန်းဟာအရေးပြားရာရံတဲ့ရောဂါကိုခံစားနေရတယ်လို့ဆိုပါတယ်ဘာကြောင့်ထုတ်ခွင့်ပေးတယ်ဆိုတာစဉ်းစားစရာဖြစ်လာပါတယ
်ထိုင်းနိုင်ငံမြောက်ပိုင်းကကြောင်မီးသွေးသုံးမဲမော့လျှက်စစ်ဓာတ်အားပေးဆက်ယုံကထုတ်လွှင့်လိုက်တဲ့အစိတ်ငွေကိုရှူရှိုက်ပြီးလို့အသက်ရှူလမ်းကြောင်းရောဂါအဆုတ်ကင်စာသွေးအဆိပ်တဲ့ယောဂါစတဲ့ယောဂါတွေကိုခံစားရသူပေါင်းထောင်ချီရှိနေပါတယ်မြမပြည်မှာကြောင်မီးသွေးထုတ်ခွင့်ကိုအစ်စ်ထုတ်မပေးတော့ဘူးလို့တရားစာတက်တဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးကမကြမီးကပြောပါတယ်အရင်ထုတ်ခွင့်ရထားသူတွေကိုတော့စီကံနီလာအတိုင်းလုပ်မလုပ်စစ်ဆေးမယ်လို့ဆိုပါတယ်စွန့်အင်ရဖို့ကြောင်မီးသွေးအရေးကြီးပြီမယ်လူမှုအသက်ဘေးကပိုပြီးအရေးကြီးပါတယ်တဘာဝဓာတ်ငွေတရုတ်နဲ့ထိုင်းကိုရောင်းစားနေတာမို့မြန်မာပြည်မှာအခအသတ်နဲ့သာသုံးနိုင်ပါလေအခုတော့ဒီကန့်တတ်ထားတဲ့ပမာဏကုန်သွားလို့နောက်တက်မရတော့ပါဘူးပဝင်းကျင်ထိခိုက်တဲ့ရေအားရက်စစ်ကိုလည်းမထုတ်နိုင်ပါဘူးဒါကြောင့်ကြောင်မီးသွေးသုံးဓာတ်အားပေးဆက်အကြောင်းပြည်သူတွေနားလည်အောင်ရှင်းပြပြီးတည်ဆောက်ဖို့စိတ်ကူးကြောင်းရက်စစ်နဲ့စွန့်ရင်ဝန်ကြီးဌာနအတွင်းဝင်က AP လက်ကပြောပါလေကြောင်မီးသွေးတွေစက်ယုံမှာရေသုံးတဲ့ပမာဏအလွန်များတာကြောင့်ရေတုကိုညဉ့်ညမ်းစီတဲ့အပြင်ရေရှားပါမှုပြဿနာစုကိုလည်းဖြစ်စေနိုင်ပါလေခင်ဗျာ
။ဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ဖြစ်ပါတယ်။အခုဒေါ်လလတ်သက်စီစဉ်ပို့ချထားတဲ့ American Style Indian သုံးအင်္ဂလိပ်သင်ခန်းစာကိုလေ့လာရအောင်ပါရှင
်။ဒီတင်ပါ English American Second မှာမြန်မာနိုင်ငံရေးလောကမှာသုံးနှုန်းနေတဲ့ idiom အသုံးချုပ်ကိုတင်ပြပေးမှာမို့ပထမအဦးဆုံး
keep tabs on
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက keep keep ကထားတာ tabs tabs ကစီးရင်မှတ်တာ on on ကတခုခုအပေါ်ဒါမှမဟုတ်တခုခုနဲ့ပတ်သက်လို့လို့အဓိပ္ပာယ်ရတဲ့အတွက်ကြောင့်စကားစုံရဲ့တရားအဓိပ္ပာယ်ကတော့တခုခုနဲ့ပတ်သက်လို့စီးရင်မှတ်ထားတာဖြစ်ပါတယ်ဒီတုန်းက19ရာစုကအမေရိကန်ပြည်တော်စုမှာထိုစဉ်ကအရက်ဘားတွေမှာဘယ်သူကဘယ်နှခွက်တောက်တယ်ဆိုတာကိုသိနိုင်ဖို့အတွက်အရက်ဘားတွေမှာအရက်ငှဲ့ပေးတဲ့အရက်ရောင်းတဲ့ဘားတင်တက်ကမှတ်ရမှာ tablet လို့ခေါ်တဲ့ကျမတို့မြန်မာမှာတော့ကြောက်တင်ပုံးနဲ့တူတဲ့မှတ်စရာပေါ်မှာမှတ်ရကနေဒီအသုံးဆင်းသက်လာတာပါ TABLET tablet ကိုအတူကောက် TABS tabs လို့အသုံးပြုရကစီးရင်မှတ်ရမှာTo keep tabs on ဆိုပြီးတော့အသုံးဆင်းသက်လာတယ်လို့ဆိုပါတယ် idiom ဆိုရဲတော့ right ဒီဘက်ကတော့လူတူဦးဒါမှမဟုတ်ကိစ္စတစ်ခုခုနဲ့ပတ်သက်လို့အခြေအနေပဲလို့ရှိတယ်ဆိုတော့ကိုအနိကတည်တည်ချာချာစောင့်ကြည့်တာဖြစ်ပါတယ် d ဒီသူကိုရောမရှိဗက်တီကန်နန်းတော်မှာနေတဲ့ကာဒီနယ်ယဟမတ်ဝီကိုပိုယဟမင်းကြီးဖရန်စစ်ကယဟမတ်ဝီခီးထွက်ရင်ဘယ်ကိုသွားတယ်ဘယ်တော့သွားမယ်ဆိုတာကိုသူ့ကိုကြိုတင်အသိပေးရမယ်လို့ညင်ကြားချက်ထုတ်ခဲ့ရမှာသတင်းမီဒီယာတွေကပိုယဟမင်းကြီးဟာကာဒီနယ်စီဖြစ်တဲ့ယဟမတ်ဝီရဲ့သွားလာလှုပ်ရှားမှုတွေကိုအနိကဆောင်ချီနေတယ်ဆိုပြီးတော့ to keep tabs on ဆိုတာကိုသတင်းကောင်းကြီးတွေမှာရည်ညွှန်းသုံးခဲ့ကြတာဖြစ်ပါတယ်ဒီတော့နဲ့ပတ်သက်လို့ George Grove ပြီးတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ John was annoyed when he found out his boss was keeping tabs on him at work
John ကသူ့ဆရာသမားကအလုပ်မှာသူ့ဘာတွေလုပ်နေတယ်ဆိုတာကိုအနိကစောင့်ကြည့်နေတဲ့အတွက်ကြောင့်စိတ်တူမိနေတယ်လို့ထိပေးရပါတယ်ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
John was annoyed when he found out his boss was keeping tabs on him at work.
ကိုယ်စလေတင်ပြပြီးမှာကတော့
flex one's muscles.
ဖြစ်ပါတယ်။စာလုံးပေါင်းက FLEX flex ကကွေးတာ ONE apostrophe S one's ကတူတယောက်ရဲ့ MUSCLE muscle ကကျမတို့မြန်မာမှာတော့လူခန္ဓာကိုယ်မှာရှိတဲ့ကြွက်သားလို့ရည်ညွှန်းပြီးစက္ကစတခုရဲ့တိုက်ရိုက်ဒေဝေကတော့လူတူကသူ့မှာရှိတဲ့ကျွတ်သားကိုကွေးပြတာဖြစ်ပါတယ်။ကျမတို့မြန်မာမှာတော့ဗလထုတ်ပြတာပဲပေါ့။ဗလထုတ်ပြတယ်ဆိုကြတဲ့ကလူတူးကသူ့ဘယ်လောက်အားရှိတယ်ဆိုတာကိုထုတ်ကြွနိုင်တာဖြစ်တဲ့အတိုင်း idiom ဆိုတဲ့သဘောအသေးပဲကတော့လူတူးကသူ့မှာရှိတဲ့အာဏာကိုပြတာအာဏာကိုအသုံးပြတာဖြစ်ပါတယ်။ကျမတို့မြန်မာမှာတော့တနည်းပန်းစကားရတော့ပါဝါပြတာနဲ့ဆင်တူတယ်လို့ဆိုရမှာပါ။စောစောကဥပမာတိုင်းမှာပဲပူယဟမင်းကြီးဖရန်စစ်ကယောမမြို့တော်မှာရှိတဲ့ကာဒီနယ်ယဟအမတ်တွေကိုခီးထွက်ရမှာညွှန်ကြားချက်တွေထုတ်ခဲ့တယ်လို့ပဲနိုင်ဂျီးရီးယားမှာရှိတဲ့ကက်သလစ်ဘုန်းတော်ကြီးတွေအားလုံးလည်းပူယဟမင်းကြီးရဲ့စကားကိုနာခံပါမယ်ဆိုတာကိုရက်30အတွင်းစာရေးသားပြီးတော့ကြောင်းကြရင်ကြားနောက်မဆိုရင်ထုတ်ပြစ်မယ်လို့သတိပေးခဲ့တာတွေရှိတဲ့အတွက်ကြောင့်သတင်းမီဒီယာတွေကပူယဟမင်းကြီးကသူ့ရဲ့အာဏာလုပိုင်ခွင့်ကိုအသုံးပြုနေပြီဆိုပြီးတော့flex one's muscles ကိုအသုံးပြုခဲ့တာဖြစ်ပါတယ်။ဒီသုံးနှစ်ပတ်သက်လို့ George Grove ပြီးတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
။ Joe's new position as head of our department allowed him to flex his muscles.
Joe ကကျွန်တော်တို့ရဲ့ဌာနမှူးဖြစ်လာတော့သူ့ရဲ့ယာဒူးသစ်ကြောင့်အာဏာပြနိုင်တာတွေလုတ်ခွင့်ရလာတော့တယ်လို့ဒီပေရပါတယ်။ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ။
Joe's new position as head of our department allowed him to flex his muscles.
Cool. Now, so, tin pya pi ma ga ro.
Roll back.
Phi pa de. Sa lung paung ga. R-O-L-L. Roll ga. Hlein na. B-A-C-K. Back ga. Nau pyan. So, ro. Sa kzul khun me. Da ya. De be ga ro. Nau pyan. Lik da. Phi pa de. Idiom. So, ro. To wa. De be ga ro. Pyan yuk tein na. Sho cha pi da. Phi sho pi da. Sa ta pin. Phi pa de. ဒီတော့သမ္မတ်ထရမ်ကအရင်သမ္မတ်ဟောင်းဘရက်အိုဘားမားလက်ထက်ကကျူးဘားနဲ့ပတ်သက်လို့သမိုင်းတင်နှစ်နိုင်ငံချစ်ချည်ရေးပြန်စတင်ခဲ့ပြီးစီးပွားရေး၊ကုန်သွယ်ရေး၊တန်တမာရေးအစရှိတဲ့အခွင့်အရေးတွေကိုပေးခဲ့ရမှာအဲ့ဒီအခွင့်အရေးတချို့ကိုသမ္မတ်ထရမ်ကပြန်ရုပ်သိမ်းကန့်သတ်မယ်လို့ဇွန်လ16ရက်နေ့ကကြေညာခဲ့တဲ့အတွက်ကြောင့်လည်းသတင်းမီဒီယာတွေက roll back ဆိုတဲ့အသုံးကိုရည်ညွှန်းသုံးခဲ့ကြတာဖြစ်ပါတယ်။ဒီသုံးနှစ်ပတ်သက်လို့ George Grove ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ။
The hotels rolled back their prices as there were less tourists visiting Myanmar during the rainy season.
မြို့တွင်းမှာမြန်မာနိုင်ငံကိုလာရောက်ကြတဲ့ကဘာလှည့်ခီးတဲ့အရေးအတွက်နည်းလာတဲ့အတွက်ကြောင့်ဟိုတယ်တွေကဈေးနှုန်းတွေကိုလျှော့ပြစ်ပေးရတယ်လို့ထိပေရပါတယ်။ဥပမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
The hotels rolled back their prices as there were less tourists visiting Myanmar during the rainy season.
Readin ba English American Saganda ma tin pya ga de idiom a thon ni ga ro
keep tabs on flex muscles roll back.
Tu phit ja ba de. Now tadin ba ku lo chi myo ma le naw tha idiom a thon ni ko select tin pya pe u ma mo saung myo na sin ja ba shin.
ထလလဒန်စီစဉ်ပို့ချပေးနေတဲ့အမေရိကန်စတိုင်အင်္ဂလိပ်သင်ခန်းစာကိုနားဆင်လေ့လာကြရတာပါရှင
်။ဒီ VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ညနေ12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြပြချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်ဗျာရှင်မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။VOA American တန်ရဲ့တင်းင်းတွင်နေမနေ့ပိုင်းလက်ရှိထုတ်လွှင့်ပေးနေတဲ့စီစဉ်တွေကိုမနေ့9နာရီထိလိုင်းဒိုမီတာ32 40နဲ့49တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ပါတယ်ရှင်။အခုဒုတိယပိုင်းစီစဉ်မှာတော့စနေနေ့ညကတိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုပြန်ပြီးတော့နိုင်ကြရမှာဖြစ်ပါတယ်။ကျူးကျော်အင်ယာတွေအရေးရှုထောင့်အစုံကနေဝင်ရောက်ဆွေးနွေးထားကြတာဖြစ်ပါတယ်ရှင်။
အညာကျမရှင်စနေညတိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါတယ်ဒီနေ့ညဆွေးနွေးမယ့်အကြောင်းအရာကတော့ဒီမြို့ပြပေါ်ကကျူးကျော်အင်အားတွေအရေးကိစ္စလက်ရှိတိုင်းအစိုးရတွေလည်းကန့်တွေရခက်ခဲသိမ်မွေ့ရဲ့ပြဿနာဖြစ်ပြီးတော့ဒီကျူးကျော်အင်အားတွေအတင်းဖြက်လိုက်ရောဒီပြဿနာကပြေလည်သွားမှာလားဒီကျူးကျော်ပြဿနာကိုအလုံးဘလို့ဝိုင်းဝန်းပြီးတော့ဖြေရှင်းကင်တွေမလဲဆိုတာကိုဆွေးနွေးသွားမှာပါပင်တိုင်းဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့သူတွေလေးလိုက်မော်ရောက်နေပြီဖြစ်ပါတယ်ဦးစီသူအောင်မြင့်တရင်စာဆရာနိုင်ငံရေးလေးလာသုံးသက်သူဖြစ်ပါတယ်ဒေါ်ဆန္ဒမင်းစိတ်ကြီးခနောင်တို့မဲဆန္ဒနဲ့အမှတ်1တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ကိုလည်းဖိတ်ကြားထားပါတယ်ပြီးတော့တရားလွှတ်တော်ရှင်နေရောဘတ်ဆန်အောင်ဦးစော်ရန်သူကတော့ဒီပြည်အောင်စုတိုင်းရင်းသားတောင်သူလေသမားများတမကအတွင်းရေးမှုဖြစ်ပြီးတော့ကျူးကျော်အရေးကိစ္စတွေကိုလိုက်ပါပြီးတော့ဆောင်ရွက်ပေးနေသူဖြစ်ပါတယ်ပြည်နိုင်ဆွေးနွေးတဲ့သူတွေအားလုံးမင်္ဂလာပါရှင်
โอเค
အားလုံးကြားရပါတယ်เนาะဒီကိစ္စကိုဝင်ပြီးတော့ဆွေးနွေးဖို့လဲလူတော်တော်များများတယ်လီဖုန်းနံပါတ်လှမ်းပေးထားတာစာရီလည်းအများကြီးလှမ်းရေးပေးထားလို့ကျွန်တော်တို့ခက်သွက်သွက်လေးသွားပါမယ်ဒါကြောင့်မလို့ပထမဦးဆုံးဦးစီသူအောင်မြင့်ကိုအရင်ပနာမသုံးသက်ပေးစီခြင်းပါတယ်ဒီကျူးကျော်ဆိုတာဘယ်ကနေဘလို့စဖြစ်လာတာပါလဲခက်တူတူလေးသုံးသက်ပေးပါရှင
်အဲကျူးကျော်ကတော့ရန်ကုန်ကိုကြည့်ရင်ပဲသူကအမျိုးမျိုးတွေတော်တော်ကိုများပါတယ်ဟိုကျူးကျော်လို့တစ်ခုတည်းပြောလိုက်ရင်တော့ကိုယ်ပိုင်မြေမဟုတ်ပဲနဲ့အစိုးရပိုင်မြေဖြစ်မယ်အနာဆိုင်ရမြေဖြစ်မယ်အဲတခုခုပေါ်မှာသွားပြီးတော့ကျူးကျော်ရတာကိုဆိုတာပါအခုလောလောဆယ်လူတွေအများကြီးမြင်နေကြတဲ့ကျူးကျော်ဆိုတာကတော့အုပ်စုလိုက်ပေါ့နော်အဲဒီလိုမျိုးဟိုလေကွက်တွေပေါ်မှာတခြားသောဟိုလေယာဆက်ပြီးဝင်ခဏမြေပေါ်မှာအဲလိုကျူးကျော်တဲ့ဟာအများစုကမြင်နေကြတယ်တကယ်တော့ရန်ကုန်မြို့ထဲမှာလည်းအများကြီးရှိတယ်ဗျဥပမာမြေထားဝင်းလိုနေရာမျိုးတွေမြေထားတန်လန်းတလျှောက်တွေဘုန်းတော်ကြီးကျောင်းနဲ့ကပ်ရက်နေရာတွေအတော်တော်များများမှရှိပါတယ်ဆိုတော့အဲ့ဒါတွေအကုန်လုံးကိုခြုံငုံပြီးတော့မှကျူးကျော်လို့ခေါ်တာဖြစ်ပါလိမ့်မယ်အခုစီးရင်ကောက်ထားတာဆိုရင်လေးပင်ကျော်လို့ပြောပါတယ်ကျွန်တော်ထင်တယ်စစ်စစ်ပေါ့ပေါ့နဲ့ဒီမြို့ထဲမှာရှိနေတဲ့ဒီအသေးလေးတွေကအကုန်လုံးရှောက်ပြီးတော့ကောက်မယ်ဆိုရင်ဒီကအများကြီးများမယ်လို့ထင်ပါတယ်
ဟုတ်ကဲ့အဲ့ဒီလူတွေဘယ်ကရောက်လာကြတာလဲဦးစီသူအောင်မြင
်အဲတချို့တွေကြတော့မြို့လေကောင်မှာရှိနေတဲ့အဲ့ဒီကျူးကျော်တွေကြတဲ့ခါကျတော့တချို့ဆိုနှစ်တွေတော်တော်ကြာကြပြီအဲ့ဒီဥစ္စာကျူးကျော်မှမသိဘဲနဲ့နေရင်ထိုင်ရင်လည်းသူဒီမှာစိုးစိုးမြဲမြဲနေဖြစ်သွားတာပေါ့နော်ဒါပေမဲ့မြို့ပြင်မှာရှိတဲ့ဟာတွေခုနကတော့အလုပ်ကိုစိတ်ရောအနားမှာရှိနေတာတွေကြတော့အဲကျွန်တော်တို့ခံမှန်ရတဲ့လောက်တော့အများစုကကြကြည့်လက်ဒီကနေပြောင်းလာတာပဲအုပ်စုလိုက်အများကြီးပြောင်းလာကြတော့မှတ်တမ်းမှရရဆိုရင်တော့နာဂစ်ပြီးတဲ့နောက်မှာတော့ပုံများလာတယ်လို့အဲ့လိုကျွန်တော်တို့မှတ်သားမိပါတယ
်ဟုတ်ကဲ့ရှင်ဦးစီသွားမြင့်သုံးသက်ပေးတာကျေးဇူးတင်ပါတယ်ဒီမှာတိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်ဒေါ်ဆန္ဒမင်းကိုမေးချင်ပါတယ်ရှင်ဒီအစိုးရအနေနဲ့ဒီကျူးကျော်ကိစ္စတွေကိုဖြေရှင်းကင်တွေဖို့စူးစမ်းနေတာဘလို့အနေထားရှိပါလဲရှင်
โอเคကျမတို့ဒီကျူးကျော်ဆိုတဲ့ကိစ္စကတော့ကျမတို့ဒီဟို NLD အစိုးရတက်လာတဲ့အချိန်ကမှဖြစ်တာမဟုတ်ပါဘူးဒါ2017ခုနှစ်ကျမတို့ဂျာတဲ့ရေကောက်ပွဲနိုင်ပြီးတော့တော်တော်လေးကိုစားရောက်သေးကိုကဟလာဒီဆိုင်ပါရာမှာကျူးကျော်တွေအများကြီးစပြီးတော့ဖြစ်နေတာကိုကျစားပြီးတော့တတိထားမိလာပြီဟလာဒီကျူးကျော်တွေကနေပြီးတော့ပြဿနာတွေမျိုးစုံဖြစ်နေတာမျိုးကိုကျမတို့တွေ့ရတယ်ဒါကြောင့်မို့လို့ကျမတို့ပြီးခဲ့တဲ့အစိုးရနဲ့ပြီးခဲ့တဲ့တတော်မာလေးကကဇိုက်နံပါတ်ဒီကိစ္စတွေအားလုံးကိုလာကျူးကျော်ပြဿနာကိုဖြေရှင်းပေးဖို့ကိုနည်းနည်းလေးစဖြစ်လိုက်တဲ့ကိုကမကြာခဏအစိုးရကိုတတော်တွေမှလည်းတင်ပြပြီးတော့တောင်းဆိုခဲ့တာမျိုးကြီးရှိပါတယ်ဒါပေမဲ့လည်းအဲ့ဒီဟိုလက်ထက်တုံးတဲ့ကိုကဒီကျူးကျော်တွေကိုဟိုအစိုးရကထိအောင်ဖြေရှင်းပေးခဲ့ခြင်းမရှိပါဘူးအဲ့တော့ ဒီပြဿနာကတဖြည်းဖြည်းနဲ့မဖြေရှင်းလာတဲ့အချိန်နောက်ပြီးတော့နေဒီမှာအလုပ်ပိုင်းခွင်လန်းတွေကရှားလာတဲ့အချိန်လူတွေမှာဒုက္ခတုခတွေရောက်လာတဲ့အချိန်ကြတော့ဟလာဒါထုံးစံပါပဲရောညိုကြီးတွေရှိတဲ့အလုပ်ပိုင်းခွင်လန်းသူတို့အတွက်ဖွင့်ပါမယ်ဆိုတဲ့နေရာတွေအလုံးကိုရွှေပြောင်းရောက်လာကြတော့တာပါပဲအဲ့တော့ဒီ2000နဲ့ဟလာဒီ15ခုနှစ်ရဲ့နောက်ပိုင်းတွေမှာတဖြည်းဖြည်းနဲ့ပိုးကြီးများလာကြတယ်များလာကြတယ်ဆိုတာဟာဟလာစမှုဇုံတွေလိုနေရာမျိုးတွေမှာဒီစည်ရဲသားရက်ွက်အမျိုးတွေမှာမျိုးစုံလိုရှိတဲ့နေရာတွေမှာကျူးကျော်တွေဟာဟလာနေရာအနှံ့ပြားမှာရှိနေတာမျိုးတွေကျွန်တော်တို့တွေ့ရှိရပါတယ်အဲ့တော့ဓာရီအားလုံးကိုအဓိကကျူးကျော်တွေရှိတဲ့ဟာကိုဟလာကျွန်တော်တို့ကိုစီရင်ပါရရဲ့အဓိကတာဝန်ရှိတဲ့လူတွေကကိုယ့်ရဲ့မျိုးနယ်မှာဟလာဘလို့ကျူးကျော်ရောက်ရှိလာမယ်လို့ရှိနေတယ်ဒါကြောင့်မလို့ဟလာတကယ်ကျူးရင်တကယ်ဖြတ်ပါမယ်လို့သူတို့မှာတာဝန်ရှိလို့ကြောထားပေမဲ့လေတကယ်တမ်းကျတော့ဟလာသက်ဆိုင်ရာဒေသအနာပိုင်းတွေဟာအလုံးမလုံးတဲ့အတွက်ဟလာဒီလိုကျူးကျော်တွေအားလုံးကတဖြည်းဖြည်းနဲ့တိုးပြီးတော့ညံ့ကျလာတယ်ဆိုတာမျိုးဟိုကျမတို့တွေ့ရပါတယ်ဒါကြောင့်မလို့လေဒီပေါ့နော် NLD ဆိုတာလက်ထက်မှာပဲရန်ကုန်တိုင်းဝန်ကြီးချုပ်ရဲ့တာဝန်ကိုစားရလာတဲ့ဟာမျိုးဖြစ်နေပါတယ်။ဒါကြောင့်ရန်ကုန်တိုင်းဝန်ကြီးချုပ်ကလည်းကျူးကျော်နဲ့သက်သက်ပြီးပုံမာရတွေဆမှတ်ခဲ့တယ်။ကောင်းမွန်တဲ့စေတနာနဲ့ပဲဒီကျူးကျော်တွေဟာငါတို့ရဲ့လက်ရှိမြန်မာနိုင်ငံသားတွေပဲဖြစ်တယ်။ဒါကြောင့်မို့လို့ဒီဟာတွေကိုလက်လွတ်စပယ်ဟိုဒိုစာနဲ့ထိုးပြီးတော့ဟလာဖြည့်ဆင်းမနေနဲ့မဖြည့်ဆင်းဘူး။သူတို့တွေဟာငါတို့နိုင်ငံသားတွေပဲဖြစ်တဲ့အတွက်ဟလာသူတို့အတွက်ကောင်းမွန်တဲ့အစီအမံတွေအနာဂတ်အတွက်ပြန်လည်အသုံးချနိုင်တဲ့အင်အားတွေဖြစ်လာဖို့ကိုမူဝါဒတွေဆမှတ်ပေးတယ်။အဲ့ဒီအတွက်ကျူးကျော်စင်စာပြီးကောက်တဲ့အတုံးငန်းတွေကိုကျမတို့စာပြီးလုပ်ဆောင်မှာဖြစ်ပါတယ်
။ဟုတ်ကဲ့။စည်ရင်ကောက်တဲ့အခြေအနေမှာရောဒီအောင်မြင်မှုရပါလားရှင်။ဘလို့အခက်ခဲတွေကြုံနေရပါလဲ
။အဲတကယ်တမ်းဟိုငကိုလုံးကတော့ပေါ့နော်ဟိုပြောင်းမှန်းထားတာဟာဟိုစည်ရင်ကောက်တော့ကျူးကျော်တဲ့လူတွေဟာတကယ်မရှိလို့ကျူးကျော်တယ်လို့ကျမတို့ထင်ပါတယ်။ဒါကြောင့်မလို့လေအစ်မှန်နေစရာထိုင်စရာမရှိဘူးဆိုတဲ့လူတွေကိုဟလာနေစရာထိုင်စရာဖန်တီးပေးမယ်အလုပ်ကိုင်းတွေဖန်တီးပေးမယ်သူတို့အတွက်ကိုလည်းဟလာသူတို့ရဲ့အင်အားတွေကိုလည်းပြန်လဲအသုံးချနိုင်တဲ့နေရာတွေမှာအလုပ်ကိုင်းဖန်တီးပြီးတော့နေစရာကိုဖန်တီးပေးနိုင်တဲ့အခြေအနေလောက်ဆောင်မှုကိုကျူးကျော်အင်အားကိုကျမတို့စတင်ပြီးတော့ဟလာစည်ရင်အင်းတွေကိုခုညီပေးမယ်အဖွဲ့အစည်းတစ်ခုနဲ့ဝင်းကျုပ်ကစတင်ပြီးတော့ဟိုဆောင်ရွက်လာတာတန်းကြတော့ဒီတကယ်ကိုနေစရာထိုင်စရာမရှိတဲ့ကျူးကျော်ဘဝကနေပြီးတော့စီးပွားဖြစ်ကျူးကျော်လာဟာတွေကလည်းအများကြီးဖြစ်နေတာမျိုးတွေ့ရပါတယ်။ဒါကြောင့်မို့လို့လေဟလာဒီအစိုးရရန်ကုန်တိုင်းဒေသကြီးအစိုးရအနေနဲ့စီးပွားဖြစ်ကျူးကျော်တဲ့လူတွေကိုလည်းဟလာတကယ်သာစီးပွားဖြစ်ကျူးကျော်တာမျိုးကိုစစ်ဆေးတွေ့ရှိရရင်လည်းဟလာအဖြစ်ပေးအရေးယူမယ်လို့ဟလာဟိုကြေညာချက်တွေထုတ်ခဲ့ပါတယ်။ဒါပေမဲ့အဲ့ဒီလိုကြေညာချက်တွေနေနဲ့လေလူတွေဟာကျူးကျော်ဆိုတဲ့ဟလာလက်မှတ်ကလေးစစ်လေးကလေးထုတ်ပေးရင်တော့ဒီစစ်လက်ပြားတွေကို30 30 နဲ့ပြန်လဲရောင်းစားနေတဲ့အခါမျိုးတွေတွေ့လာတဲ့အခါကျတော့ရန်ကုန်တိုင်းဒေသကြီးအစိုးရကလုံဆောင်ပေးမဲ့စေတနာမျိုးကိုအလွဲသုံးစားလုပ်တဲ့ဆိုတဲ့အခြေအနေမျိုးရောက်နေတယ်လို့ကျွန်တော်တို့တွေ့ရပါတယ်
။ဟုတ်ကဲ့ဒေါက်ဆန်နာမင်းကျေးဇူးတင်ပါတယ်ရှင်။ဒီမှာရှေ့နေကြီးရောဘတ်ဆန်အောင်မေးချင်ပါတယ်။ဒီကျူးကျော်ပြဿနာဖြစ်ရှင်းရေးအတွက်အစိုးရကဆောင်ရွက်နေတယ်ပေါ့နော်။ဒီဆောင်ရွက်နေတာတွေကိုကြည့်ရင်ဥပဒေပိုင်းကနေပြီးတော့ပြည့်စုံမှုရှိပါလား။ဒါမှမဟုတ်လိုအပ်မှုတွေရှိလားရှိမယ်ဆိုရင်လည်းဘလို့အပိုင်းမှာအားနည်းချက်တွေရှိလဲဆိုတာနည်းနည်းလေးဥရေပိုင်းကနေသုံးသပ်ပေးပါရှင
်ကျွန်တော်ပြောချင်တာကတော့ဒီကျူးကျော်ပြဿနာကဒုတိယကမ္ဘာစစ်ပြီးတည်းကပေါ်ပေါက်လာခဲ့တာပါဒါပေမဲ့လို့ပိုဆိုးလာတာက1988ခုနှစ်နောက်ပိုင်းဆက်အာဏာရှင်ဒီလက်ထက်မှာလေသိမ်းမြေသိမ်းဒီကိစ္စတွေကြောင့်နာကင်းနဲ့ပေါင်းပြီးမြို့တက်ပြီးနေစရာရစရာမရှိတော့တံပတ်ကိုရှိတဲ့ပတ်စံလေးနဲ့ရိုးရိုးသားသားအဝယ်မှပြီးနေကြတဲ့သူတွေကအများစုပါဟိုအဖွဲ့ဒီအဖွဲ့တွေရဲ့အချိန်ဩဇာတွေနဲ့မြေတွေကိုလိမ်ညာရောင်းစားတဲ့သူတွေကြောင့်နော်မရှိစင်းရဲသားတွေအခုမိုးတွင်းကာလကြီးကြောင်းကြပြီးမှအိုးမဲ့အိမ်မဲ့ဖြစ်ရတာကတော့ဝန်းနေချီဝဲစီရကိစ္စပါကိုယ်ရေကြောင်းအရာဒါကိုတိတိကျကျလုပ်နေကြပါလေအဲ့လိုမဟုတ်ပဲခစ်တဲ့အိမ်ပြစွားရှင်နေနဲ့ပွားပြီးတော့အိမ်ကြီးတွန်းလန့်ဖြစ်စသည်တွေကတော့မကောင်းဘူးလို့ပဲပြောချင်တယ်နော်ကျူးကျော်တဲ့အခါမှာစီးပွားပြီးကျူးကျော်တွေကိုဒီ SBO စာပုံးလုံးလို့စာရပါလို့ဆိုတဲ့ထောက်တိုင်းကပုံကူကြီးကအမြင်မပြတ်လေးလာပြီးတော့ ဥပဒေကြောင့်ညအရေးယူဆောင်ရွက်ရေးကိုမလုပ်ဘဲနဲ့ရှင်းတရားလိုအကုန်လုံးကိုတင်ကြုံပြီးတော့တွန်းလှန်ဖြိုဖျက်တော့ဒီအနည်းစုစည်းဝါးရေးသမားတွေကြောင့်တစ်မျိုးလုံးကိုအစ်စိန်တောင်နဲ့အပြိုင်အုံရိုးကာပြီးဒုက္ခပေးသလိုဖြစ်နေတယ်အဲ့တော့ပြည်သူလူထုကြားမှာတော်တော်လေးကိုစိတ်မချမ်းမြေ့ဖြစ်ရပါတယ်နော်အဲ့တော့ဥပဒေကြောင့်ညာတကယ်အလွဲသုံးသားလုပ်နေတဲ့စည်းဝါးပြည်ကျူးကျော်တွေကိုအဲ့ဒီလိုထောက်လှမ်းရေးတွေကနိုင်ငံရေးသမားတွေကိုနောက်ကိုလိုက်တယ်လို့တတ်တတ်မကွာအပြည်လဲလိုက်မယ်ဆိုရင်သူတို့မလုပ်ရဲဘူးဗျအဲ့လိုလုပ်စီကျင်တာအခုကတိတ်ကြုံပြီးတော့တွန်းလှန်လိုက်တော့တကယ်ဒုက္ခရောက်နေတဲ့မြည်မဲ့ရာမဲ့တွေကလဲရဟုတခိုးတောင်းပြီးနူရဝဲဆွဲတယ်လို့ကြီးမားတဲ့ဒုက္ခဇိုးတွေညီတိုင်းနေရပါတယ်အဲ့ဒါကိုပဲကျွန်တော်ပြောချင်ပါတယ
်ကျေးဇူးတင်ပါတယ်ရှင်အဲရှင်နေကြီးရောဘတ်ဆန်အောင်ပြောတော့တာပါဒီမှာဦးစော်ရန်ကဒီကျူးကျော်ရဲ့အခွင့်အရေးကိုကာကွယ်လှုပ်ဆောင်နေတဲ့သူမလို့ဟိုဒီမှာမေးချင်ပါတယ်ဟိုမေးဖို့မေးခွန်းကလည်းရှိပါတယ်ဒါပေမဲ့ကြားဖြတ်ပြီးတော့မေးချင်တာကအပေါ်မှာဒေါ်ဆန္ဒမင်းတို့ရှင်နေကြီးရောဘတ်ဆန်အောင်တို့ပြောထားတယ်စီးပွားပြည့်ကျူးကျော်ဆိုတာအလုံးနားထောင်တဲ့သူတွေလည်းသိချာနေနေလေးသိသွားအောင်လို့စီးပွားပြည့်ကျူးကျော်ဆိုတာတကယ်တမ်းဟိုကျူးကျော်တဲ့သူတွေနဲ့ဗာများကွာခြားလဲပြောပါရှင
်ကျွန်တော်ကတော့ဒီဥစ္စာကိုစီးပွားပြည့်ကျူးကျော်ဆိုရတာကဒါကအစိုးရနဲ့အခုလှုပ်ဆောင်တဲ့လူတွေကနေပြီးတော့ကျွန်တော်တို့ဒီဝါဒတစ်ခုတက်ပြီးတော့ပြောလိုက်တာပဲဖြစ်ပါတယ်။ရုပ်စာကအဓိကကြာပါအောင်။ဒါစီးပွားရေးကျူးကျော်ဆိုတာလုံးဝအဓိကမကြောက်ဘူး။အဓိကကြာတာကတော့ကျွန်တော်တို့ဒီပြဿနာကိုရှင်းတဲ့နေရာမှာကျွန်တော်တို့ကဒီကျူးကျော်ဒီဘယ်ကစတင်ပေါ်ပေါက်လာတယ်ဘလို့ရှင်းမလဲဆိုတာဒီလက်ရှိဖြစ်ပေါ်နေတဲ့ကျူးကျော်ပြဿနာကိုရှင်းမယ်ဆိုလို့ရှိရင်လက်ရှိဖြစ်ပေါ်နေတဲ့လက်ရှိနေတဲ့ဒီလူတို့ရဲ့ဘဝကိုကွန်ကျိုးတုတ်တဲ့စီလိုတဲ့တစ်နေ့တကျဖြစ်စီလိုတဲ့နိုင်ငံမှာရှိတဲ့မြေမဲ့ရမဲ့ဒီလူတွေမြေရစီလိုတဲ့စေတနာနဲ့ရှင်းတာမျိုးပဲဖြစ်ရမှာပါဘုရားကစီဝါပြည့်ကျူးကျော်ဆိုတာကအဲ့ဒီမှာမြေခွဲကိုသွားပြီးတော့စကားဟုတ်တယ်လိုက်တယ်တယ်ပြီးတော့ရောင်းစားတယ်ပေါ့ဗျာရောင်းစားတယ်အချင်းချင်းရောင်းစားတယ်ရောင်းတဲ့လူကထပ်ရောင်းတယ်ဒါတွေကိုပြောတာပါအဲ့ဒါကကျွန်တော်တို့လေ့လာကြည့်တော့လူနည်းစုရှိကောင်းရှိပါတယ်တိုးတော့ဒါတွေကိုရှင်းမယ်ဆိုရင်ဒီလူတွေကိုတိုင်းတွေဖို့ကလွယ်လွယ်လေးပါဆရာရောဘတ်ဆောင်းပြောသလိုအစိုးရရန်တရားကြီးတစ်ခုလုံးကငါတို့တုံးလိုက်လို့ရပါတယ်ပြောချင်တာကကျွန်တော်တို့ကဟလာဒီစီးပွားရေးကျူးကိုရှင်းတာဒီပဲဖြစ်ဖြစ်ဘယ်နှကကျူးပြဿနာကြီးတစ်ခုလုံးကိုရှင်းတာပဲဖြစ်ဖြစ်လက်ရှိအခြေအနေကနေပြီးတော့ဟိုကောင်းတဲ့အခြေအနေရအောင်ရှင်းတာမျိုးပဲဖြစ်ရပါမယ်ဟလာဒီနေရာဒီလူတွေမရှိရောပြီးရောမတို့တာဝန်ချေပြီးဒီလူတွေဘလို့နေနေဆိုပြီးရှင်းတာမျိုးဒီဒါလူသားလဲမဆန်တယ်လို့နောက်တစ်ခါကျွန်တော်တို့လူသားတွေရဲ့အခြေခံရပိုင်ခွင့်တွေနဲ့လည်းဆန့်ကျင်နေပါတယ်အခုသမရထုတ်လိုက်တဲ့ကျွန်တော်တို့နိုင်ငံသားအခွင့်အရေးတွေလည်းဆန့်ကျင်နေပါတယ်ကျွန်တော်ဆိုလိုတာကဒီလူတွေကနိုင်ငံသားအခွင့်အရေးကိုပါတဲ့အချက်လက်တွေဥပဒေတိုင်းလောက်ကောင်းလောက်ချိန်မှလောက်ပါလိမ့်မယ်သို့တော့ဒါတွေကိုကျွန်တော်တို့ကနိုင်ငံသားအခွင့်အရေးနဲ့ညီအောင်ညီအပိုင်ဆိုင်ခွင့်တွေရအောင်လုပ်ပေးရမှာကအစိုးရတောင်းပဲဖြစ်ပါတယ်အခုဆိုလို့ရှိရင်ဒီနေ့ကျွန်တော်တို့သိခဲ့ရပါတယ်ကျွန်တော်တို့အဲရဲမော်မှာရှိတဲ့ဖုံးတော်ကြီးကောင်းမှာလူ900လောက်ကိုစုပ်ပဆက်ဖြစ်တယ်လို့နေနေရပါတယ်မိုးရရရွာတဲ့ခြင်ရကြိုက်တယ်နောက်တခြားနေရာတွေမှာလည်းရှိပါတယ်လူရကိုအိမ်ကဖြတ်ထားတဲ့ပစ္စည်းတော်မှာအခုမိုးရထဲမှာတဲစီအင်းအားလည်းမရှိလို့ဖြစ်ထားကြရပါတယ်တချို့မြေစာပုံတွေအောက်ကိုရောက်သွားတာရှိပါတယ်ဒါတွေဟာကျွန်တော်တို့နိုင်ငံသားတွေပါဒီဟာတွေကိုကျွန်တော်တို့ကာကွယ်ရမယ်စောင့်ရှောက်ရမယ်နောက်တစ်ခါကျွန်တော်တို့အခုသက်ဆိုင်ရာအစိုးရရာရှိတွေနဲ့အမတ်မင်းတွေကလည်းဒါတွေကဘလို့ဖြစ်တယ်လဲဟာလားဒီအရေးကိုရှင်းကြမယ်ကျွန်တော်တို့ကျမတို့ကခင်ဗျားတို့ရွေချက်တစ်ခုနဲ့လောက်တာကောင်းမွန်ဖို့လောက်တာဖြစ်တဲ့အတွက်ဒါတွေဒီလိုဖြစ်တာတွေကျွန်တော်တို့ကဘာတောင်းယူနိုင်တယ်ဆိုတာကိုအစိုးရအနေနဲ့အခုလောက်တဲ့လူတွေကတောင်းယူရမှာဖြစ်ပါတယ်ဟုတ်လားသူတို့ဆိုတာလဲကျွန်တော်တို့ကဒီမြို့နယ်ဒီအခုဖြစ်လာတဲ့အကြောင်းအရာတော်တွေတောင်းတွေကနေတက်လာတာကတော့ကျွန်တော်တို့ဓာတ်ကြောင်တက်လာတာလေယာလုံးကနေမခွန်ပြိုးတက်လာတာဟုတ်လားနောက်မြေသိမ်းကားလို့တက်လာတာဒီပြဿနာတွေကိုလည်းအရင်ရှင်းမှ
ဟုတ်ကဲ့အဓိကတော့တိုင်းပြည်မှာဖွံ့ဖြိုးတိုးတက်မှုနှောက်ကြနေလို့ဒီစီးပွားရေးပြဿနာတွေအကြောင်းဟိုနေမြေရွှေ့ပြောင်းရတဲ့သူတွေကနေကျူးကျော်ဖြစ်လာတာဆိုပြီးတော့ကျမတို့ဒီ VOA မြန်မာစာမျက်နှာရဲ့ Facebook မှာရေးကြတဲ့စာရေးရှိပါရဲ့အကုန်လုံးကိုတော့ဖတ်ပြဖို့အချိန်မလောက်လို့ပါဥစော်ရဲကိုနောက်ပိုင်းမှာအေးအေးကနေထွက်ပေါ်လာတဲ့မေးခွန်းကိုဆက်မေးဖို့ရှိပါတယ်ဒါပေမဲ့အခုတော့ကျမတို့ဟိုဒီစောင့်နေတဲ့ဒီမေးပါဝင်ပြီးတော့ဆွေးနွေးခြင်းတဲ့သူတွေကိုအရင်ခေါ်ခြင်းပါတယ်ရှင်ပထမဦးဆုံးကိုကျော်စိုးမင်နီဆိုတာပြည်နယ်ကပါသူကဝင်ရောက်ဆွေးနွေးခြင်းနဲ့ဆိုပြီး VOU ဆက်သွယ်လာပါတယ်ကိုကျော်ဆိုးကြားရပါလား
ဟုတ်ကဲ့ကြားရပါလားခင်ဗျာ
ဟုတ်ကဲ့ကြားရပါတယ်ကိုကျော်ဆိုးရေဒီမှာပင်တိုင်းဆွေးနွေးတဲ့သူတွေအကုန်လုံးလေးလိုင်းမှာရှိပါတယ်ပါဝင်ဆွေးနွေးမေးမြန်းလို့ရပါတယ်
ဟုတ်ကဲ့ကျွန်တော်ဆွေးနွေးပါမယ်ခင်ဗျာဟို ဒီကျူးကျော်ဆိုတဲ့ဟာကဗျာအမေရိကန်မာလေးဂျာဟုံးမလဲလို့ခေါ်တာပေါ့ဗျာဒါကတော့နိုင်ငံတိုင်းမှာရှိတယ်မြန်မာပြည်မှာကျတော့ဒါကျူးကျော်လို့ခေါ်တယ်ဒါကျူးကျော်ဖြစ်ရတဲ့အကြောင်းရင်းကဆင်းရဲမွေးတည်မှုလို့ပြောလို့ရှိရင်တော့ရတာပေါ့ဒါပေမဲ့မပြည့်စုံဘူးဗျာဒီကျူးကျော်ဖြစ်ရတဲ့အကြောင်းရင်းကမြေသိမ်းရာသိမ်းတဲ့လေအခြေခံတယ်ပြီးတော့ရန်ကုန်မြို့မှာဒီမှာဒီတောင်းလာမြောက်လာလို့ဟိုဟာဥနေဝင်လိုက်တဲ့ကခြေတဲ့ခါမှာအဲ့မှာမြေလွကွင်းတွေရှိတယ်အဲ့မြေလွကွင်းတွေကအစိုးရကနေပြီးတော့ဟိုဥဒိစင်ဆိုရဆင်းဟိုစစ်ဆိုရဆင်းခဏဒီမှာအဲ့ကောင်ကိုဟိုအကွက်ခါပြီးတော့သူတို့ချင်းချင်းဟိုဟာ general offer လို့ခေါ်တဲ့တရားကိုဘယ်လိုခေါ်မလဲအဲဒီလိုလေလံပြတဲ့စနစ်မဟုတ်ဘဲနဲ့လက်တွဲပြီးတော့တရားဝင်လေလံပြတဲ့ဆိုတဲ့ပုံစံမျိုးနဲ့လုပ်တဲ့အတွက်ဒီမှာအော်မြေခွေတွေရှားပါပြီးတော့ဟိုလူတယောက်ရဲ့ခရိုနီတွေလက်ထက်မှာသူတို့ရဲ့ပတ်သက်ရပတ်သက်ကြောင်းမှုတွေလက်ထက်မှာမြေဧကတွေယာနဲ့ရှိပြီးဖြစ်သွားတဲ့ခါကျတော့ဒါရန်ကုန်မြို့မှာအိမ်ချမ်းမြေဇင်းလုံးကြီးမြင့်တယ်အိမ်မခါစင်ကြီးမြင့်တယ်လူတွေမှုဇင်းကြီးမော်တာနေပြီးတော့ကျူးကျော်ဖြစ်သွားတာပေါ့ဗျာအဓိကအဲ့မှာအခြေခံလဲဆိုတော့ခုနကဂျော်ဆန်နာမင်းပြောတယ်ဟိုကဒီကျူးကျော်တွေကိုစလစ်ရောင်းသွားတယ်ဆိုတဲ့ဟာဒါလုံးဝအတိတ်ပဲရှိဘူးစလစ်ဆိုတာပံမင်းမြေရဲ့သဘောတဘာဝရဒါကိုရောင်းသွားလို့မရဘူးရောင်းသားတယ်ဆိုလို့ရှိရင်နာမည်ပါတယ်အဲ့နာမည်ရောင်းသားလို့ရှိရင်အဲ့ဒါတရားဝင်ဖြစ်သွားပြီဝေတဲ့ကောင်လေးဆုံးဆုံးပြရတာဒါတွေကိုဟိုဟာ
ဟုတ်ကဲ့အစိုးရဘက်ကလည်းဒီဟာတွေကတရားမဝင်ဟိုစားလုတ်တဲ့လုတ်ရက်တွေဆိုတာခုနဒေါ်ဆန်နာမင်းပြောသွားတဲ့အထက်မှာပါပါတယ်အခုဒီလေလိုင်းပေါ်မှာနောက်ထပ်စောင့်နေတဲ့သောရရှင်တယောက်ကမောင်ဒသနာဖြစ်ပါတယ်ကြားရပါလားရှင
်ဟုတ်ကဲ့ကြား
ချစ်ချစ်လေးလေးလေးဝင်ပြီးတော့ဆွေးနွေးနိုင်ပါတယ်နော်
ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်လည်းဟောရှင်းနေတိကျရတာဆိုတာအကြီးကြရတာဆိုးရည်နဲ့ခလုတ်နဲ့လုပ်ပါတဲ့စက်တာလေးပဲဒါပေမဲ့အခုကျူးကျော်တွေရှေ့ရှင်းနေနေအောင်ဟာအဆိုးရဆက်ဆက်ကလုပ်တဲ့ဟာကအုံနဲ့ကျင်းနဲ့ဟာဒီကျူးကျော်တွေရှက်စီးတာပဲရှိတယ်သို့မဟုတ်ဒီကျူးကျော်တွေကိုအာဆက်လက်ကြတဲ့တန်းနေရာချထားပြီးတာလေအော်ဒါရှားတယ်နောက်တစ်ချက်ကဟောရှင်းလဲဆိုလို့ရှိရင်ဒီကျူးကျော်တွေကိုအဲ့ဟိုဒီတရားတွေရောက်စားသွားတဲ့ဟာလေအကျိုးဒီချက်ဆိုင်တွေပေါင်းပြီးတော့ရောင်းစားရတဲ့ဟိုတဲ့ကွဲစားတွေကိုဆန်းစီတာအခုချိန်ဒီဟိုဥပဒေနဲ့မတူရသေးဘူးဒီကဲသူဒီလိုသာဒီကျူးကျော်တွေကိုအော်တော့ရက်ပြီးတော့ရောင်းစားရတဲ့လူတွေကိုအရင်ဆုံးဖမ်းရတယ်နောက်တစ်ခုကဒီကျူးကျော်ဆိုတာဟာတော့ဒါကိုဆိုင်ကလုန်းချိထားတဲ့လူတွေနောက်တစ်ခါအဲတဲကိုရာထောင်းချီအေးကြီးကိုဝယ်ထားတဲ့လူတွေကိုအရင်ဆုံးခွဲထုတ်ပါဦးခွဲထုတ်တဲ့အခါကျကျွန်တော်တို့ရှင်းရှင်းနဲ့ထွက်ပါဦးအဲ့တော့တကယ်အဖွဲ့တကယ်ဆိုဝင်အော်ဂန်နီတိုင်းရဲ့ဒူးတင်နဲ့အခုကရှေ့ရောက်လာတဲ့ဒူးတင်နဲ့ဆိုတာခွဲထုတ်လို့ရပါတယ်အဲ့လိုတစ်ဆင့်ခွဲထုတ်ပြီးတော့အထူးနေရတကယ်ဘိုင်ဆိုင်မှုအဖွဲ့အစည်းနဲ့နေတဲ့လူတွေကိုပေးထားနေရချထားပြီးအဲ့ဒါဒီတိုင်းကမ္ဘာကနဒီခရိုနီနဲ့ပေါင်းပြီးတော့ပွဲလိုက်နဲ့ပေါင်းပြီးတော့ကျူးကျော်လာတဲ့လူတွေကြတော့တကယ်ရှေ့တော့အဲ့ဒါဆိုတော့နေတော့တော့အဆင်ကြီးတယ်တော့နေတော့အခုအစိုးရကတော့အော်ရှေ့လို့ဆိုကြည့်အစိုးရကရဲလည်းမရှိဘူးစစ်တပ်လည်းမရှိဘူးထောင်ပိုင်းလည်းမရှိဘူးအစိုးရရဲ့နောက်ကအစိုးရကသူကဒုဒုအာဏာနဲ့တောင်းနေရ
တယ်ဒါကတော့မောင်ဒသနာသူ့ရဲ့အမြင်ဝင်ပြီးတော့ဆွေးနွေးတာဖြစ်ပါတယ်အခုနောက်ထပ်ဒီစာရေးလာတဲ့အီးမေးလ်ကနေစာရေးလာတဲ့သောရရှင်ဟိုတန်လွင်စီသူတဲ့ဟိုခေတ္တဩစတြေးလျပါအဲ့ဒါကိုရန်နိုင်အီးမေးလ်ကနေပြီးတော့ရေးလာတဲ့စာလေးဖတ်ပြပေးပါရှင
်ဟုတ်ကဲ့ပါကျူးကျော်ကိစ္စဟာအိန္ဒိဖြစ်လိုက်ရုံနဲ့မပြီးပါဘူးကျူးကျော်ကိစ္စကိုလေ့လာကြည့်ရင်နှမျိုးတွေ့ပါတယ်စီးပွားပြည့်ကျူးနဲ့တကယ်ကျူးပါစီဝပြည့်ကျူးသူတွေဟာတကယ်တော့နေစရာရှိရသားနဲ့အနေအဆားချောင်ကျင်လို့ပတ်စံအလကားလိုကျင်လို့ကျူးသူတွေပါကျွန်တော်မေးချင်တာကသူတို့ကိုတရားစွဲဆိုဖို့ဥပဒေမရှိဘူးလားအ ਨੇ ဆုံးတော့လိန်လယ်မှုနဲ့တရားစွဲမယ်ဆိုရင်အများဆုံးပြစ်ဒဏ်ကပါလေတကယ်ကျူးဆိုတာကတော့အိမ်တကယ်မရှိသူတွေပါသူတို့ကိုနေရာအတီးကြပြန်လဲချပေးဖို့အစိုးရမှာတာဝန်ရှိပါတယ်နေရာရပြီးရင်လည်းပြန်လဲငားမစားရောင်းမချပဲတကယ်နေဖို့အစိုးရကထိန်းကြီးရမယ်စင်ကိုမှာအစိုးရတိုက်ခန်းကိုဝယ်ပြီးရင်၅နှစ်အတွင်းရောင်းချခွင့်၅ရံခွင့်မရှိပါဘူး။ဒါပေမဲ့ပြည်ထနာကအရင်စစ်အစိုးရလက်ထက်ဝန်ထမ်းတွေကိုချပေးတဲ့တောင်မြောက်တကုံကမြေခွက်တွေအကုန်လုံးလောက်နီးပါးရဲ့ပါမစ်တွေမှာချပေးချထားပေးသောမြေခွက်ကိုတစ်ဆင့်လွှဲပြောင်းရောင်းချပေါင်းနှံခွဲဝေပေးကမ်းခြင်းမပြုရဆိုတာတွေပါပါတယ်။ဒါပေမဲ့ဒါတွေကိုအယောင်းဝယ်လုပ်နေကြတာပါ။နောက်ဆုံးပြောရရင်တော့ဒီဘူတာပဲစိုက်မှာပါ။တရားဥပဒေစိုးမိုးရင်းနဲ့အောက်တီတရားလိုက်စားတာတွေကိုတိချာမကိုင်းတွင်နိုင်သေးရတော့ဒီပြဿနာတွေအနည်းနဲ့အများရှိနေအောင်ပါပဲလို့မြင်မိပါတယ်
။ဟုတ်ကဲ့ဒီမှာသူပထမပိုင်းမှာမေးထားတဲ့တဲမှာဒီစီးပွားရေးအမျက်ထုတ်ပြီးတော့ကျူးကျော်မှုတွေကိုတရားစွဲနိုင်မလားဥပမာမရှိဘူးဥပဒေမရှိဘူးလားပေါ့နော်အ ਨੇ စုံလင်းလင်းမှုနဲ့တရားစွဲမယ်ဆိုရင်တော့ဘယ်လိုပြစ်ဒဏ်မျိုးပေးလို့ရမလဲလို့မေးထားပါတယ်။အဲဒီမေးခွန်းတွေရှင်းနေရောဘတ်ဆန်းအောင်ဖြေကြားပေးပါရှင်ဘယ်လိုဥစားဥပဒေမျိုးနဲ့သူတို့အရေးယူနိုင်မှာလဲအရေးမယူနိုင်ပါဘူးလား
။
ရောင်းချပိုင်ခွင့်မရှိတဲ့မြည်တွေကိုရောင်းချပိုင်ခွင့်ရှိတဲ့ယောက်နဲ့အယောင်းဝယ်လုပ်နေတာတွေကတော့ကျွန်တော်တို့ကိုယ်တိုင်ကင်တွယ်တဲ့အမှုတွေမှာလည်းလက်တွေအားဖြင့်အမြောက်များတွေ့ရတယ်။သို့တော့အဲ့ဒါတွေနဲ့ပတ်သက်ပြီးထိန်းချုပ်မှုအတွက်ငါအသေးစိတ်ပေါ်ထုတ်ဖို့ကသက်ဆိုင်ရာထောက်လိုင်းရေးတွေရဲ့အကူအညီယူရမယ်။ဗမာပြည်ထောက်လိုင်းရေးတွေကဘယ်လောက်ထိအောင်တော်လဲဆိုရင်နိုင်ငံရေးဗမာတွေနဲ့ပတ်သက်ရင်တော့ရေဆုံးမြေဆုံးဈိုင်းနိုင်နဲ့စွန့်ရည်ရှိတော့ဒီကိစ္စတွေမှာနော်နေမီထောက်လိုင်းရေးတွေခရိုင်ထောက်လိုင်းရေးတွေသူတို့ကလုပ်ရင်ဒါ420နဲ့အရေးယူလို့ရတယ်ပုံမှန်ရာဇဝတ်ကြီးပုံမှန်420နဲ့နင့်နာသူကတရလိုလုတ်ပြီးတော့ရဲစခန်းကိုတိုင်ရဲစခန်းကလည်းဟိုဘောလီဘောချန်ပီယံနေလို့တရားရုံးကိုတွားပါဆိုပြီးတော့ဆွဲချတာမျိုးမလုတ်ဘဲနဲ့အမှုဆွဲတင်ပေးမယ်ဆိုရင်ပြစ်ဒဏ်အပြင်ထောင်ဒဏ်9နှစ်ထိချလို့ရပါတယ်
ဟုတ
်ကဲ့ကျွန်တော်တို့နိုင်ငံရဲ့တရားစီရင်ရေးကတော့အားမရှိဘူးဆိုတာကတချို့ခရိုင်အစ်စ်တရားသူကြီးတွေတော့မှဥပဒေကိုမကျွမ်းမကျင်နဲ့ဖြစ်နေတယ်အဲ့တော့ judicial education ကိုလည်းပြန်တည်ဆောက်ရမယ်လို့ကျွန်တော်ပြောချင်ပါ
တယ်ဟုတ်ကဲ့ပါကျေးဇူးတင်ပါတယ်ရှင်သုံးသက်ပေးတာ။ဒီမှာတော့ရှင်ဗုဒ္ဓထောင်ကိုကျော်ရေးထားတာဖတ်ပြပေးချင်ပါတယ်။ကျူးကျော်ပြည်သူတွေကိစ္စပြေလည်ဖို့အစိုးရကိုယ်တိုင်တိုင်းသူပြည်သားများအပေါ်မှာစေနာရှိဖို့လိုအပ်ပါတယ်။ရန်ကုန်မြို့အနီးတဝိုက်မြို့သစ်တိဆောက်ချင်းအင်အားသစ်တွေဆောက်လုပ်ချင်းတာလည်းကျူးကျော်ပြည်သူများရဲ့ကိစ္စကိုဖြေရှင်းနိုင်မဲ့တစ်ခုတည်းသောနည်းဖြစ်ပါတယ်တဲ့။ဟုတ်ကဲ့။ကျွန်တော်တို့ဒီတိုက်ရိုက်လေလိုက်အစီအစဉ်ပြီးဆုံးမှု5မိနစ်လောက်ပဲကျန်တော့တာမလို့ကျွန်မညီကုန်းချုပ်ချင်ပါတယ်ရှင်။ဒီမှာဟိုဒေါ်စနာမင်းကိုပဲပြန်ပြီးတော့ဟိုမေးချင်ပါတယ်။ဒီကျူးကျော်ဟိုပြဿနာကိုဖြေရှင်းဖို့အတွက်ဟိုဒီအခုအစည်းအဝေးနေကောက်နေရပါတော့เนาะဟိုတပြိုင်နက်တည်းမှာပဲဒီမိနစ်ကတော့ပြောထားတာရှိပါတယ်အစိုးရကနေပြီးတော့ဒီတကယ်ကျူးကျော်ဖြစ်တဲ့သူတွေမြင်နေရမဲ့တဲ့သူတွေအတွက်ဒီဟိုအဖို့ခတက်တာတဲ့အင်အားတွေစောက်လုပ်ပေးမယ်ဆိုတာအေးဘက်ကအပိုင်းကတော့တပြိုင်နက်တည်းစနေပါပြီလားဒါမှမဟုတ်ဒီစည်းအဝေးကောက်ပြီးဒီပြဿနာကြီးဖြေရှင်းပြီးတဲ့အချိန်ကိုစောက်နေပါလားရှင
်ကျမတို့ဟိုမကြင်ရပဲပေါ့เนาะပြင်တိုင်းမှာဝီဒီဒွန်ပန်းမူစာမျိုးကတော့ဟုတ်လားကျမတို့ဟိုအိမ်ညာမရှိတဲ့လူတွေအတွက်ကိုမြေဧက2000ကျော်မှာနေရာချထားပေးဖို့စီစဉ်နေပါတယ်လို့တော့ပြောပါတယ်ဒီကိစ္စကိုလွှတ်တော်ဘက်ကတော့လုံးဝမတည်ပေးပါဘူးလွှတ်တော်ဘက်ကလည်းတင်ပြထားခြင်းတော့လည်းမရှိသေးပါဘူးဒါကတော့ထိုးရရဲ့စီမံမှုတစ်ခုပဲလို့ကျမတို့မြင်ပါတယ်ဒါနဲ့တကယ်တမ်းကိုရောပေးနိုင်ရဲ့လားဟုတ်လားတစ်ခါမှဟုတ်လားနေရာထိုင်ရင်းနေစီစဉ်ပြီးလို့စီစဉ်တဲ့ဒီတော့တစ်ခါနေပြီးတော့ဖြတ်သိမ်းတာလားဆိုတော့ဟာမျိုးကိုတော့သိသေးချာချာကျွန်မမထင်ပါဘူး။ဘာဖြစ်လို့လဲဆိုတော့ကျွန်မတို့ဟိုတစ်ခါမှလည်းစီစဉ်ထားတယ်ဆိုတော့ဒီနေရာကိုစီစဉ်ထားတယ်ဆိုတဲ့ဟာမျိုးကိုတော့ကျွန်မတို့လည်းမသိသေးတဲ့အတွက်ကြီးကျော်နေထိုင်တဲ့လူတွေကအင်အားမရှိတဲ့လူတွေကပေးမယ်ဆိုတဲ့အစီအစဉ်ကိုတော့ကျွန်မအနေနဲ့ဒါကိုအခုချိန်ကြီးရတော့ထောက်ခံပါတယ်လို့ပြောချင်လို့တော့
ကျွန်မဒီဥစီသူအောင်မြင့်ကိုပဲဟိုအဆုံးသက်သုံးသက်ခိုင်းချင်ပါလေရှင်ဟိုဥစီသူအောင်မြင်ကဒီပြဿနာကိုဖြေရှင်းဖို့ဆိုရင်ဒီဟိုဒီနိုင်ငံတော်မှာရှိနေတဲ့ဒီအခြေခံစည်းရဲမှုတွေကနေပြီးတော့တိုးတက်အောင်လုပ်ဖို့လိုတယ်လို့ဟိုတနေ့ကပဲဥစီသူအောင်မြင်ရဲ့သတင်းသုံးသက်ချက်မှာပြောသွားပါတယ်အဲ့လိုလုပ်ဖို့လွယ်ကူတဲ့အနေအထားမှာရှိပါလားဥစီသူအောင်မြင်ဟိုစားခတ်တူတူသုံးသက်ပေးပါအ
ဲအဓိကကတော့ကျူးကျော်ကိစ္စဆိုတာကတော့ဟိုလော်လော်လေးပြောမယ်ဆိုရင်မီဒီယာနဲ့အလုတ်ကန်ရဲ့အခွင့်အလမ်းကြီးကြောက်ပေါ်လာတဲ့ပြဿနာနောက်တန်းပြီးစည်းရဲမှုတွေကြောက်ပေါ်လာတဲ့ပြဿနာဆိုတော့အဲ့ဒီပြဿနာကြီးတစ်ခုလုံးကိုခြုံငုံပြီးဖြေရှင်းသွားရင်းနဲ့သူ့ရဲ့ဒီကြီးကျော်ပြဿနာဆိုတာရော့ကျလာနိုင်တယ်ပြီးတော့မှနောက်တူတူတုတ်ပြောမှဆိုရင်ဒီ၄သိန်း၅သိန်းသောလူတွေရဲ့ပြဿနာဆိုတဲ့ဥစ္စာကဟိုတစ်ချိန်နဲ့တစ်ပြိုင်နဲ့အတားကြီးကိုဘယ်လိုဖြေရှင်းမယ်ပါညာဆိုတာဖြစ်နိုင်တဲ့ကိစ္စမဟုတ်ပါဘူးအဲ့တော့ဟိုကင်တင်လို့ရသမျှနောက်အရေးပေါ်ပေါ့နော်အဒီနေရာမှာစီမံကိန်းရှိတယ်အဲ့လိုအခါမျိုးကြီးပေါ်လာတဲ့ခါကျရင်တော့ဟိုစနစ်ကြမ်းနဲ့သူတို့အတွက်ကိုလည်းစဉ်းစားတစ်ခါကစီမံကိန်းအတွက်ကိုလည်းစဉ်းစားအဲ့လိုဖြည်းဖြည်းဖြည်းဖြည်းချင်းပြီးတော့အခုလုံးဖြည်းချင်းတာကတော့ဒီအင်ယာအစ်စ်တွေဆောက်လုပ်ပေးတာတိုက်ခန်းတွေလုပ်ပေးတာမြေပွဲအစ်စ်တွေပေါ်ထုတ်တာအလုပ်ကန်ခွင့်လန်းတွေရအောင်လုပ်တာအဲ့ဒါတွေလုပ်ရင်းနဲ့မှပဲဖြည်းဖြည်းဖြည်းချင်းလို့ရမယ်ပြဿနာလို့တော့ကျွန်တော်မြင်ပါတယ်ခင်ဗျ
ာဟုတ်ကဲ့ဥစော်ရန်အနေနဲ့ကရောဒီဟိုကျူးကျော်ကြီးအရေးဘက်ကနေဆောင်ရွက်နေတဲ့သူဆိုတော့အခုကျူးကျော်ကြီးကိုတနေရာရွှေ့လိုက်တယ်နောက်ထပ်ကျူးကျော်ကြီးကဘယ်ရောက်သွားမလဲနောက်တနေရာမှာသွားပြီးတော့ကျူးကျော်ကြမှာလားအဲ့လိုအခြေအနေမျိုးကနေပြီးတော့ဒီအကောင်းဆုံးဖြစ်လာဖို့အတွက်ဘာများစိတ်ထဲမှာအကြံပြုချင်တာရှိပါလဲရှင်
အဲ့ကျွန်တော်အကြံပြုချင်ပါတယ်ခင်ဗျာကျွန်တော်တို့အခုမြေလို့မြေလက်မြေလိုင်းဥပဒေအခန်း3မှာပါပါတယ်နိုင်ငံတော်ကလိုအပ်လို့ရှိရင်မြေယာတွေကိုတိုက်သူစီမံခန့်ခွဲခွင့်အဲကျွန်တော်တို့မြေစီမံခန့်ခွဲခွင့်ကိုကော်မတီမှာရှိပါတယ်အဲ့တော့လုံငန်းရှင်တယောက်ဆိုရင်ဧက90000နဲ့5000အထိသူတို့ချပေးနေတာရှိပါတယ်အဲ့ဒါဒီအကုန်လုံးကတကယ်လည်းအလုံးမလုံးခဲနဲ့မြေလို့မြေလက်မြေလိုင်းဒီအတိုင်းဟိုတိုင်းနေခတ်ပြီးတော့ဖြစ်နေပါတယ်အဲ့ဒါကိုကျွန်တော်တို့ကနေပြီးတော့ ဟိုကျွန်တော်တို့ခုမြေလုံးမြေလိုက်မြေလိုက်ဥပဒေအတိုင်းမှာပါတဲ့အတိုင်းဒီလူတွေအားလုံးကိုအစိုးရကနေပြီးတော့ပေါ်ဆောင်ပြီးတော့ကျွန်တော်တို့ဒီမြေကွက်တွေမြေကွက်တွေအကုန်လုံးရန်ကုန်မြို့ပတ်ဝန်းကျင်မန္တလေးမြို့ပတ်ဝန်းကျင်အားလုံးမှာပေါ်ထုတ်မယ်ဆိုရင်ကျွန်တော်တို့လုံးဝတာကိုရှင်းနိုင်ပါလေ
ဟုတ်ကဲ့ကျွန်တော်တို့ကျေးဇူးတင်ပါတယ်ရှင်ကျွန်တော်တို့ diet လေးလိုင်းဆွေးနွေးကအချိန်နဲ့ပြည့်သွားပြီဖြစ်လို့ပါပင်နိုင်ဆွေးနွေးကြတဲ့သူတွေ email facebook telephone ကနေပြီးတော့ပါဝင်ဆွေးနွေးကြတဲ့သူတွေကိုအထူးကျေးဇူးတင်ပါတယ်စာရီအများကြီးရေးထားတာကို facebook မှာဖတ်ချင်တယ်ဆိုတော့ viewy bemis new facebook စာမျက်နှာမှာတွားပြီးတော့ဖတ်ရှုနိုင်ပါတယ်ရှင
်မအေးတနာကျော်စီစဉ်ထုတ်လွှင့်ပေးခဲ့တဲ့စနေနေ့ည diet လေးလိုင်းဆွေးနွေးကအစီအစဉ်ကိုပြန်ပြီးနားဆင်ကြရတာပါရှင်အခုအင်္ဂါနေ့ညတိုက်ရိုက်လေးလှိုင်းဆွေးနွေးကန်းကိုလည်းဖိတ်ခေါ်ပြစီရှင
်သောတာရှင်များရှင်အမျိုးသားဒီမိုကရေစီဖွဲ့ချုပ် NND ပါတီရဲ့ရန်ကုန်မြို့ကဗဟိုကော်မတီအစည်းအဝေးအတွင်းမှာပါတီရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေစောင်ရန်ရှောင်ရန်ကိစ္စတွေကိုအလေးထားပြောဆိုသွားပါတယ်ပြည်သူနဲ့အတူဆိုတဲ့ဆောင်မုတ်တစ်ကိုကင်ဆယ်ထားတဲ့ NND ဆိုရအနေနဲ့လူလူကိုမျက်နှာမူဖို့ပြည်သူအပေါ်မမောက်ပါဖို့ပါတီတွင်ညီညွတ်ရေးတည်ဆောက်ဖို့စတာတွေကိုလည်းတိုက်တွန်းထားပါတယ် NND အနေနဲ့လူလူကအားကိုးလောက်တဲ့ပါတီတစ်ခုအဖြစ်ဆက်လက်ရည်တည်နိုင်မှုဘာတွေလုပ်ဖို့လိုမလဲဆိုတာကို VOA မြန်မာပိုင်းရဲ့အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်သောတာရှင်ဒီအနေနဲ့ရောအစိုးရတက်တန်းတစ်နှစ်ကျော်လာပြီဖြစ်တဲ့ NND ပါတီအနေနဲ့ပြည်သူနဲ့တသားတည်းရှိနေသေးတယ်လို့ယူဆကြပါသလားကိုအမြင်ကိုသဘောထားတွေကိုပါဝင်ဆွေးနွေးဖို့ဖိတ်ခေါ်ပါတယ်။ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်တော့ VO ရဲ့ဖုန်းနံပါတ်1392382555ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုတိုင်းမပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VO ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VO ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်ကချိုးချိုးပါလိမ့်ရှင
်။အင်္ဂါညဓာတ်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပြစီရှင်။VOA ကိုစာရိုက်ကနေဆက်သွယ်လို့ရင် VOA American တန်မြန်မာပိုင်းစီစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တက်တာမှာ855ကိုစာရေးသားဆက်သွယ်နိုင်တယ်လို့တယ်လီဖုန်းနဲ့ဓာတ်ရိုက်ဆက်သွယ်လို့သူတွေအတွက်တော့1-239-382-5554ကိုခေါ်ဆိုနိုင်ကြပါတယ်ရှင်။အခုလက်ရှိထုတ်လွှင့်ပေးနေတဲ့တနားရီစာရေဒီယိုအစီအစဉ်ကိုမနေ့၈နိုင်ကနေ၉နိုင်အထိတစ်ကြိမ်နေ့လယ်၁၂နိုင်ကနေနေ့ခင်း၁နိုင်အထိတစ်ကြိမ်ပြန်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။တနင်္ဂနွေနေ့ညပိုင်းမှာတော့မြမဒီမိုကရေစီရေးရာဆွေးနွေးကမ်းမြမပြည်ကပေးစာနဲ့ဥစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်စတဲ့သတင်းပတ်စင်ကဏ္ဍတွေနားဆင်ရမှာပါရှင်။အခုတနင်္ဂနွေနေ့မနေ့ဖက်မှာတော့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုမက်ခင်ဖြူထွေးကကြီးညာပေးပါအောင်မရှင်
။တရုတ်နိုင်ငံစီချွန်ပြည်နယ်ကတောင်ထူထက်တဲ့စင်မိုကြီးရွာမှာမြေပြိုကျရာကနေမရောက်ပြီးတော့သေဆုံးသူ15ယောက်ထက်မနည်းရှိပြီးတရားကျော်ပျောက်ဆုံးနေတဲ့အကြောင်းနဲ့အင်ဂျင်62လုံးလောက်မြေအောက်မြုပ်သွားတဲ့အကြောင်းတရုတ်အစိုးရအာဏာပိုင်တွေကပြောပါရတယ်။အစိုးရဆုံးသဘာဝဘေးအန္တရာယ်ကျရောက်ခဲ့တာကိုတုံ့ပြန်ကင်တွယ်ဖို့အရေးပေါ်ဆောင်ရွက်ချက်တွေကိုလှုပ်ဆောင်နေတဲ့အကြောင်းဒေသဆိုင်ရာအစိုးရကကြေညာချက်ထုတ်ပြန်ပြောထားပါရရှင်။ရုရှားကာကွယ်ရေးဝန်ကြီးဆာဂေးရှိုဂူးရဲ့ဖိတ်ကြားချက်အရရုရှားနိုင်ငံကိုချစ်ချည်ခီးရောက်သွားခဲ့တဲ့တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဟာစနေနေ့မှာတော့မြန်မာနိုင်ငံကိုပြန်လည်ရောက်ရှိလာခဲ့ပါတယ်။တရင်တပတ်ကြခီးစင်အထွန်းမှာဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဟာရုရှား Black Sea Fleet ရေတပ်စခန်းဌာနချုပ်နဲ့လေကြောင်းလေ့ကျင့်ရေးသင်တန်းကျောင်းကိုတွားရောက်ခဲ့ပြီးတော့တိုက်လေယာဉ်ဆန်သက်ပြန်သတ်မှုတွေကိုလည်းလေ့လာခဲ့ပါရရှင်။ရှေ့လာမဲ့နှစ်နှစ်အတွင်းမြန်မာနိုင်ငံရဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေအတွက်ကမ္ဘာ့ဘဏ်အုပ်စုရဲ့အပြည့်ပြည့်ဆိုင်ရာဖွံ့ဖြိုးရေးရန်ပုံငွေကနေအမေရိကန်ဒေါ်လာသန်းပေါင်း 1,200 ဗန်ဒါရိတ်အကူအညီပေးသွားမယ်အပြင်နည်းပညာအကူအညီနဲ့လိုအပ်တဲ့အကြံဉာဏ်တွေလည်းပေးသွားမယ်အကြောင်းကမ္ဘာ့ဘဏ်ကသတင်းထုတ်ပြန်ထားပါရ။မြန်မာနိုင်ငံအတွင်းလက်ရှိဆောင်ရွက်နေတဲ့ကြေးလက်ဒေသဆင်းရဲနွမ်းပါမှုလျှော့ချရေးအဟာရပြည့်ဝရေးကျန်းမာရေးပညာရေးစတဲ့လုပ်ငန်းတွေကိုတွန့်မြင့်ဆောင်ရွက်နိုင်ဖို့နဲ့အခြေခံအဆောက်အုံဖွံ့ဖြိုးတိုးတက်ရေးနဲ့အလုပ်ကိုင်ခွင့်လန်းတွေဖန်တီးပေးနိုင်မယ့်လုပ်ငန်းတွေကိုမြန်မာအစိုးရအနေနဲ့ကမ္ဘာ့ဘဏ်ရဲ့အကူအညီနဲ့တွန့်မြင့်လှုပ်ဆောင်သွားဖို့ပဲဖြစ်ပါရရှင်။ထိုင်းနိုင်ငံကိုဖျက်ပြီးတော့ကမ္ဘောဒီးယားနိုင်ငံကနေမြန်မာနိုင်ငံနဲ့လက်နက်တွေကိုယူတင်သွင်းနေတာတွေကိုစုံစမ်းစစ်ဆေးဖို့ကမ္ဘောဒီးယားနဲ့ထိုင်းနိုင်ငံတို့ပူးပေါင်းဆောင်ရွက်နေပါတယ်။ထိုင်းနိုင်ငံ Threat KI မှာမကြခင်ကပဲထိုင်းစစ်တပ်ကလက်နက်တွေသိမ်းဆည်းရမိခဲ့ပြီးတဲ့နောက်အခုလိုနှစ်နိုင်ငံပူးပေါင်းဆောင်ရွက်ဖို့ဖြစ်လာခဲ့တာပါလက်နက်တွေပဲကရတာလေဒီလက်နက်တွေကိုခိုးယူရမှာဘယ်သူတွေပါဝင်တယ်လဲဆိုတာကိုစုံစမ်းဖော်ထုတ်နိုင်မှုအတွက်နှစ်နိုင်ငံရဲချုပ်တွေပူးပေါင်းဆောင်ရွက်နေတဲ့အကြောင်းကိုကမ္ဘောဒီးယားပြည်ထောင်စုဝန်ကြီးကပြောပါရရှင
်ဒီကနေ့မနက်ပိုင်းထိတ်တန်းရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမက်ကင်ဖြူတွေကြီးညာပေးခဲ့တာပါဒီမနက်စီစဉ်ထုတ်လုပ်ရေးမှုကဥဆောင်မဝေဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့ဒါရက်စမစ်ဖြစ်ပါတယ် တနင်္လာနေ့ညနေဘက်6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ16 19 25တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ကြပါတယ်။ VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေကြပါစေရှင်။
This program has come to you from the Voice of America, Washington.